Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်မေလ3ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ24 25 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညအစည်းအဝေးမှာတော့ကျမနန္ဒာချက်ပါရှင်
ကျမဆုမြတ်မှာပါရှင်ယူကရိန်းနိုင်ငံအခြေပိုင်းမှာအဖမ်းခံထားရတဲ့ဥရောပလေးလာစောင့်ကြည့်သူတွေကိုရုရှားလိုလားသူတွေကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်ကမ္ဘာတဝန်းသတင်းတော့တွေအနေနဲ့အကြောက်တရားကင်းကင်းနဲ့သတင်းထုတ်ပြန်ထားရမယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးတဲ့အခါနားဆင်ရမယ့်စောင့်မတွေထဲမှာဆိုရင်တော့သမရဦးသိန်းစိန်စိုးရတက်လာပြီးတဲ့နောက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတိုးတက်မှုဘယ်လောက်ရှိလာပါပြီလဲ
လွတ်လပ်ခွင့်ရှိတာနဲ့လွတ်လပ်ခွင့်ကိုအတိအမှတ်ပြုတာနဲ့မတူဘူးလွတ်လပ်ခွင့်တော့ရှိတယ်ဒါပေမဲ့အဲ့လွတ်လပ်တဲ့သတင်းမီဒီယာကပြည်သူကိုလှုပ်ကြေးပြုစုဖို့အတွက်အချက်လည်းမရဘူးဆိုရင်အဲ့ဒါတိုးတက်မှုမဟုတ်ဘူ
းအပြည့်အစုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒီအကြောင်းနဲ့အတူနောက်ထပ်စိတ်ဝင်စားစရာကောင်းတဲ့သတင်းတစ်ပုဒ်ကတော့တချို့ငှက်တွေဟာအုပ်စုလိုက်ပြန်တန်းကြတဲ့အခါအင်္ဂလိပ်စက်လုံး V ပုံသဏ္ဍာန်ဘာကြောင့်ပြန်တန်းကြသလဲဒီအကြောင်းသိပ္ပံပညာရှင်တွေကအဖြေတွေ့ရှိခဲ့ပါပြီ။ဒါအပြင်တပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့နောက်ပိုင်းမှာကြာရင်လဲမြန်မာအိမ်ပေါ်တွေဘဝလုံခြုံစိတ်ချရအောင်တရားဥပဒေအရဘာတွေလှုပ်ဆောင်တင်တယ်လဲဆိုတော့ခေါင်းစဉ်နဲ့ဆွေးနွေးကြမယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီအစီအစဉ်တွေကိုအလှည့်မပေးခင်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့လတုန်းကဖမ်းဆီးခံထားရတဲ့ဒီဥရောပလေးလာစောင့်ကြည့်သူတွေကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြန်လွှတ်ပေးလိုက်ပါတယ်။မတိမငိမ်ဖြစ်နေတဲ့ Slovyansk မြို့မှာသတင်းတပတ်ကြော်ကြားတွေကဖမ်းဆီးခံထားရတဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဝင်တွေကိုဒီကနေ့စနေနေ့မှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။နိုင်ငံတကာလေးလာသူ9ယောက်နဲ့သူတို့နဲ့အတူအဖမ်းခံခဲ့ရတဲ့ယူကရိန်း9ယောက်ကိုခွဲထွက်ရေးသမားတွေကပြန်လွှတ်ပေးခဲ့တာပါ။ဩစတြေးလျနိုင်ငံဗီယက်နာမြို့အခြေစိုက် OSCE အဖွဲ့ရဲ့ညွှန်ကြားချက်အရဂျာမန်တွေဥဆောင်တဲ့လေလာစောင့်ကြည့်ရေးအဖွဲ့ဟာဒီရုရှားဘာသာစကားပြောတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းကလုံခြုံရေးနဲ့လူ့အခွင့်အရေးအခြေအနေတွေကိုတွားရောက်လေလာနေစမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။ရုရှား၊ယူကရိန်း၊အမေရိကန်နဲ့ EU ဥရောပသမ္မဂတို့ကြားဂျနီဗာမှာရရှိခဲ့တဲ့သဘောတူညီချက်တွေအရတွားရောက်လေလာနေကြတာလည်းဖြစ်ပါတယ်။တရားသတင်းကတော့ယူကရိန်းတပ်တွေဟာ Slovyansk မြို့နဲ့ 10 မိုင်လောက်အကွာမှာရှိတဲ့ခရမာဒေါ့စ်မြို့ကိုဝင်ရောက်ခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဒီမြို့တွေကရုပ်သံနဲ့ရေဒီယိုအသံလွှင့်ဌာနအဆောက်အဦကိုတပ်တွေကဒီကနေ့ပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့ထောက်လှမ်းရေးအရာရှိတယောက်ကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမြို့တွေကအစိုးရအဆောက်အဦတွေကိုရုရှားလိုလာတဲ့လက်နက်ကိုင်တွေကဝင်ရောက်သိမ်းပိုက်ထားကြတာပါ။ဒီမြို့တွေအနေနဲ့ယူကရိန်းနိုင်ငံတွေကနေခွဲထွက်ပြီးတော့ရုရှားနဲ့ပူးပေါင်းမလားဆိုတာကိုမေလ17ရက်မှာဆန္ဒခံယူပွဲလုပ်မယ်လို့ကြေညာထားပါတယ်။ရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရကိုထောက်ခံသူတွေကြားအပြန်အလှန်တောက်ချာနေကတိုက်ခိုက်မှုတွေဖြစ်ခဲ့လို့42ယောက်ထက်မနည်းတေဆုံးသွားခဲ့တဲ့အော်ဒက်ဆာမြို့မှာတော့နှစ်ရက်ကြာဝန်းနေခြင်းနဲ့တတ်မှတ်တယ်လို့ကြားဖြတ်အစိုးရကဒီကနေ့ကြေညာခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်ရှေ့မြောက်ပိုင်းမှာတောက်ချာနေတော့ကမိုးသည်ထန်ပြီးအကြီးအကျယ်မြေပြိုချမှုကြောင့်ရန်နဲ့ချီတဲ့လူတွေတေဆုံးပြီးလူနှစ်ထောင်လောက်လည်းပျောက်ဆုံးနေစေဖြစ်တာမို့ကယ်ဆယ်ရေးသမားတွေနဲ့ရာပေါင်းများစွာသောဣတနဝန်ထမ်းတွေကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပါတယ်။ဘာဒက်ရှန်ခရိုင်တွင်းကအာဂိုမြို့ရှေ့မြောက်ပိုင်းဝင်းလန်ခေါင်တီးတဲ့အရက်မှာရာပေါင်းများစွာသောအိမ်တွေပေါ်ကိုဒလဟောရွာသွန်းနဲ့မိုးကြောင့်ပြိုကျနေတဲ့ပေ30ကျော်လောက်ရှိတဲ့ရွှွန်နေတဲ့အပြက်အစည်းပုံကြီးကိုကယ်ဆယ်ရေးသမားတွေကရှာဖွေနေကြရတာဖြစ်ပါတယ်။အသက်ရှင်ချမ်းရစ်သူတွေကိုရှာဖွေနိုင်ရင်းနဲ့ကျန်ရစ်သူတွေကိုရိတ်ခါထောက်ပံ့နိုင်ရေးအတွက်အာဖဂန်ရဲတပ်ဖွဲ့ကလည်းကူညီနေပါဗါးဒက်ရှန်ခရိုင်ရဲ့ရဲမှုဘိုးချုပ်ဖာဇီဒင်ဟီယာကကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
် All kuma koe juzazi ke barini mardume mohojo shuda wadam kuma bukona kasoi ke dazir khok
ကျွန်တော်တို့အနေနဲ့ဒီဒေသကနေရွှေ့ပြောင်းချသူတွေအတွက်ကိုပဲကူညီပေးနိုင်ပါတယ်မြေပြိုလို့ပိတ်မိပြီးအသက်ဆုံးရှုံးရသူတွေအတွက်တော့ဘာမှလုပ်ပေးဖို့မဖြစ်နိုင်တော့ပါဘူးသူတို့ကတေကုံကြပါပြီကျွန်တော်တို့မှာရှိတဲ့အင်အားနဲ့နောက်ဆုံးကယ်ဆယ်နိုင်ခဲ့တာကတော့အသက်ရှင်ချင်ရစ်သူ9ယောက်နဲ့တေဆုံးသူ3ယောက်တို့ပဲဖြစ်ပါတယ်လို့ရဲချုပ်ကပြောသွားတာဖြစ်ပါတယ် င်300နီးပါးလောက်ပေါ်ကိုမြေပြိုချခဲ့ပြီးတဲ့နောက်လူ2000လောက်ဟာအခုချိန်ထိတည်တယ်ရှင်နေဆိုတာတဲတဲကွဲကွဲမပြောနိုင်သေးဘူးဆိုပြီးခရိုင်အုပ်ချုပ်ရေးမှူးရှားဝါလီလာအဓိကပြောပါတယ်လူ350လောက်သေဆုံးတယ်လို့ကုလအရာရှိတွေကအတည်ပြုပြောပါတယ်နောက်ထပ်မြေပြိုချမှုတွေကိုစိုးရိမ်ရတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေအပေါ်မှာချင်းချောက်မှုတွေရှိနေတယ်လို့အဲ့ဒီဒေသမှာနေထိုင်ကြတဲ့ရာပေါင်းများစွာသောလူတွေကိုလည်းနေရာရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်ရှင်
ပွင့်လင်းလွတ်လပ်ပြီးတော့မူမတူရှင်တွဲမှုကိုလက်ခံတဲ့သတင်းမီဒီယာတွေအနေနဲ့လုံခြုံတဲ့ဝင်းကျင်မှာအကြောက်တရားကင်းရှင်းစွာနဲ့သတင်းတွေကိုထုတ်ပြန်နိုင်ရမယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝမ်းမှာသတင်းတောက်82ယောက်အသက်ခံခဲ့ရပြီးတော့826ယောက်ဖမ်းဆီးခံခဲ့ရတဲ့အပြင်သတင်းတောက် 2000 ကျော်ကိုထိလက်ရောက်တိုက်ခိုက်ခံခဲ့ရတာတွေကိုကုလသမဂ္ဂကထောက်ပြပါတယ်။ပဋိပက္ခဖြစ်ပွားမှုတွေကသတင်းလွတ်လပ်မှုအပေါ်တက်ရောက်မှုတွေရှိနေတယ်လို့2014ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိန်းကမိမောင်းထိုးပြထားပါတယ်။တချို့နိုင်ငံတွေမှာနိုင်ငံတော်လုံခြုံရေးအကြောင်းပြချက်နဲ့သတင်းထုတ်ပြန်ခွင့်သတင်းပြန်ကြားခွင့်တွေကိုကြဲကြဲပြန့်ပြန့်ဝင်ရောက်ဆွဲဖက်မှုတွေရှိနေတာကိုလည်းသတင်းလွတ်လပ်ခွင့်အညွှန်းကိန်းကိုထုတ်ပြန်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကပြောပါတယ်။ဒီကိစ္စတွေဟာကမ္ဘာတဝမ်းမှာတိုးဖြစ်နေပြီးတော့ဒီမိုကရေစီနိုင်ငံလို့သတ်မှတ်ထားတဲ့နိုင်ငံတွေမှာတော့သတင်းလွတ်လပ်ခွင့်ပျောက်ကွယ်သွားမယ့်အန္တရာယ်ဖြစ်တယ်လို့ RSF ကပြောပါတယ်။မြန်မာနိုင်ငံမှာတော့လက်ရှိအခြေအနေရောက်ဖို့ဘလောက်စူးစမ်းခဲ့ရတယ်နောက်ထပ်ဘလောက်အထိစူးစမ်းသွားဖို့လိုသေးတယ်လဲဆိုတာကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြန်လည်သုံးသပ်ဖို့အကောင်းဆုံးဖြစ်တယ်လို့ American နိုင်ငံသားရေးဌာနပြည်သူ့တန်တမန်ရေးရာနဲ့ပြည်သူ့ရေးရာလက်ထောက်ဝန်ကြီး Richard Stengel ကပြောပါတယ်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်ရန်ကုန် American တန်ယုံရဲ့ Facebook စာမျက်နှာမှာ Mr. Stengel ရဲ့သတင်းစကားဗီဒီယိုကိုဖော်ပြထားတာပ
ါ In a democracy, the government is accountable to the people, but it is journalism that helps make governments truly accountable. A media that can write and report on government without fear of punishment is a check on government and a service to the people.
ဒီမိုကရေစီစနစ်မှာအစိုးရတွေကပြည်သူလူထုအပေါ်မှာတာဝန်ခံမှုရှိရပါတယ်။ဒီလိုပြည်သူရေးရာတွေကိုအစိုးရကတကယ်တာဝန်ယူဖြည့်ရှင်းပေးဖို့အတွက်အထောက်အကူပေးတာကသတင်းပညာပါ။အစိုးရရဲ့လုပ်ရက်တွေနဲ့ပတ်သက်လို့အရေးယူခံရမလားဆိုတဲ့စိုးရိမ်စိတ်ကင်းစွာနဲ့သတင်းမီဒီယာတွေဘက်ကသတင်းထုတ်ပြန်နိုင်တာဟာအစိုးရကိုစောင့်ကြည့်ထိန်းကွက်တာဖြစ်ပါတယ်။ဒါဟာပြည်သူအကျိုးကိုဆောင်ရွက်တာလည်းဖြစ်ပါတယ်လို့ American နိုင်ငံသားရေးဌာနပြည်သူ့တန်တမန်ရေးရာနဲ့ပြည်သူ့ရေးရာလက်ထောက်ဝန်ကြီး Richard Stengel ကပြောသွားတာပါ။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကတတ်သိရှိတဲ့သတင်းတောက်တွေအားလုံးကိုကျေးဇူးတင်ပါတယ်လို့မြန်မာနိုင်ငံကိုလာရောက်သွားတဲ့ Mr. Stengel ကပြောပါတယ်။မြန်မာသတင်းလောကအတွက်ရှေ့ဆောင်လမ်းပြပေးခဲ့တဲ့ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကိုလည်းဥညွတ်ပါတယ်လို့ရန်ကုန် American တန်ယုံ Facebook စာမျက်နှာပေါ်ကသတင်းစကားဗီဒီယိုထဲမှာသူကပြောကြားသွားပါတယ်ရှင
်။ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 ထိလိုင်းနိုမီတာ 24 kHz 1.13 လိုင်းနိုမီတာ 25 kHz 1.965လိုင်းနိုမီတာ 32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံမှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမှာသူ့ရဲ့ပါတီကဝင်ရောက်ရှင်းပြိုင်မှာမဟုတ်ဘူးလို့အတိုက်ခံပါတီခေါင်းဆောင်အဘိစိတ်ဝက်ချက်ချီဝါကပြောလိုက်ပြီးတော့ဝင်ကြီးချုပ်ကိုယာလူကနေဆင်းပေးဖို့ထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုကြီးကြပ်ဆောင်ရွက်မဲ့ဂျားဖြတ်အစိုးရဖွဲ့နိုင်ဖို့ဝင်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့ယာယီကက်ဘိနက်အဖွဲ့ကိုဆင်းပေးပါလို့ဒီမိုကရက်ပါတီခေါင်းဆောင်အဘိစစ်ကပြောကြားခဲ့ပါတယ်။ပြုပြင်ပြောင်းလဲရေးအဆိုပြုထားတဲ့အတိုင်းဆန္ဒခံယူပွဲလုပ်ပြီးနောက်6လကြာမှရွေးကောက်ပွဲတွေကျင်းပတဲ့နယ်လို့မစ္စတာအဘိစစ်ကပြောပါတယ်
။မင်းမီဖိုင်နိုင်จะได้ 100% ครับจากสิ่งที่ผมเสนอแต่ผมก็อยากจะชี้ให้เห็นว่า
ကျွန်တော်အဆိုပြုထားတာတွေအတိုင်းဘယ်ဘက်ကမှတရားရခိုင်နှုံလုံးရနိုင်မှာမဟုတ်ဘူးဆိုတာကိုနားလည်ပါတယ်ဒါပေမဲ့အဆိုရဘက်ကရောကျွန်တော်တို့ဘက်ကပါကိုဖြစ်စေခြင်းနဲ့ကိစ္စတချို့ကတော့ဖြစ်တင်တယ်ဆိုတာကိုကျွန်တော်ထောက်ပြချင်ပါတယ်လို့အတိုက်ခံပါတီခေါင်းဆောင်အဖြစ်စ်ပြောသွားတာပါပြီးခဲ့တဲ့ February လရွေးကောက်ပွဲတုန်းကလည်းဒီမိုကရက်ပါတီကတပိတ်မှောက်ပြီးတော့ရွေးကောက်ပွဲကိုမဝင်ခဲ့ပါဘူးရွေးကောက်ပွဲအစ်ကို July လ20ရက်မှာကျင်းပမယ်လို့ကြေညာထားပါတယ်ဘန်ကောက်မြို့နယ်မှာလာနေချီကြတဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလွှတ်တော်ကိုဖျက်သိမ်းခဲ့ရပြီးတဲ့နောက်ဝင်ကြီးချုပ်ရင်းလိုက်ရဲ့အစိုးရလည်းလုပ်ငန်းတွေအပြည့်အဝဆောင်ရွက်နိုင်ခြင်းမရှိဘူးဖြစ်နေပါတယ်။ထိုင်းနိုင်ငံရဲ့လောကထဲမှာရှင်းနဝတ်မိသားစုဝင်တွေရဲ့လွှမ်းမိုးမှုအဆုံးသတ်သွားဖို့အတွက်အတိုက်အခံတွေဘက်ကစူးစမ်းနေကြတာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီဝေါ်ဟာရှေ့သတင်းပတ်ထဲမှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးစီဝေါ်ဟာမေလ5ရက်နဲ့6ရက်နေ့တွင်မှအင်ဒိုနီးရှားနိုင်ငံကိုသွားရောက်မှာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကနေမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ထောက်နိုင်ငံသားရေးဝန်ကြီးစီဝေါ်နဲ့အတူမြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေးဖြစ်တဲ့ဂျူရစ်ကက်ကင်နိုဟာလည်းမြန်မာအစိုးရအကြီးအကဲအရာရှိတွေဒေါက်ဆန်းစုကြည်အပါအဝင်အတိုက်ခံခေါင်းဆောင်တွေအရက်ဖက်လူမှုလူအဖွဲ့အစည်းကကိုယ်စားလှယ်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်နဲ့မိထီလာဒေသအခြေအနေနဲ့နိုင်ငံတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာလူမျိုးရေးဘာသာရေးအတိအကျမပေါ်ပေါက်အောင်အပြေရှာတာတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအပြင်မြန်မာနိုင်ငံမှာဒီမိုကရေစီတရားမျှတရေးနဲ့တာဝန်ခံမှုရှိဖို့လူ့အခွင့်အရေးလေးစားဖို့ကြိုးစားမှုတွေမှာကူညီပံ့ပိုးပေးဖို့လှုံ့ဆော်မှာဖြစ်ပါတယ်။လက်ထောက်နိုင်ငံသားဝန်ကြီးစီဟောလ်ဟာမြန်မာနိုင်ငံကအပြန်နိုင်ဂျီးရီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးသူ့ရဲ့ခီးစဉ်ကိုမေလ14ရက်နေ့မှာအဆုံးသတ်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကတောက်ကြားနေမှာကြေညာချက်ထုတ်ပြန်ပါတယ်ရှင်။
တောင်ဆူရိုနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်နေကြတဲ့အဖွဲ့တွေကိုငြိမ်းချမ်းရေးရရှိအောင်လုပ်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။အီသီယိုးပီးယားနိုင်ငံမှာဒီကနေ့ပြောကြားခဲ့တဲ့မင်ကွန်းနဲ့မှာဝန်ကြီးကယ်ရီကဆူဒန်သမ္မတဆီလ်ဗာကီယားကိုရောသဘုံကောင်းဆောင်ရီယက်မရှားကိုပါဓာတ်ရိုက်တွေ့ဆုံဆွေးနွေးမှုတွေလုပ်ကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။တခါဒီအမေရိကန်မူဝါဒရေးရာနဲ့ပတ်သက်တဲ့မင်ကွန်းနဲ့မှာပဲလက်နက်ကင်တွေပြီးခဲ့တဲ့လကဖမ်းဆီးခေါ်ဆောင်သွားတဲ့နိုင်ဂျီးရီးယားကျောင်းသူ286ယောက်နဲ့ပတ်သက်လို့လည်းဒီကိစ္စဟာဘလို့မှလက်မခံနိုင်တဲ့ပြစ်မှုဖြစ်တယ်လို့ပြောကြားသွားပါတယ်ရှင
်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မသိငီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့သတင်းလွတ်လပ်မှုနဲ့ဆိုင်တဲ့သတင်းကိုအရင်ဆုံးကြည့်အောင်ပါ။ဒီနှစ်ပိုင်းတွင်မှာမြန်မာနိုင်ငံအတွင်းသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အထိုက်အလျောက်ရလာပြီးမယ်။သတင်းမီဒီယာတွေပေါ်မှာတော့အစိုးရကအသိမှတ်ပြုတဲ့အပိုင်းအားနည်းနေတယ်လို့ဖိနှိပ်မှုတွေလည်းရှိနေသေးဖြစ်တယ်လို့ဒီကနေ့ကမ္ဘာစာနယ်ဇင်းနေ့မှာမြန်မာနိုင်ငံကသတင်းစာဆရာတွေကထောက်ပြခဲ့ကြပါဗျ။အစိုးရဌာနတွေအနေနဲ့လွတ်လပ်စွာသတင်းရယူခွင့်အတွက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပုဂ္ဂလိကသတင်းနဲ့စာနယ်ဇင်းလောကကလည်းကျင့်ဝတ်နဲ့အညီဆောင်ထိတ်မှုလိုတယ်လို့ပြန်ကြားရေးဝန်ကြီးဌာနကပြောပါဗျ။အပြည့်အစုံကိုရန်ကုန်ခြေစိုက် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါဗျရှင်။
သမရဦးသိန်းစီဆွေးရတက်လာပြီးတဲ့နောက်မှာမြန်မာနိုင်ငံအတွင်းသတင်းမီဒီယာပေါ်အတော်လေးဖြေလျှော့မှုတွေလှုံ့ဆော်ပေးခဲ့တယ်ဆိုတဲ့အချက်ကိုတော့ပြည်တွင်းကသတင်းစာဆရာတော်တော်များလက်သင့်ခံကြပါတယ်။ဒါပေမဲ့တစ်ဖက်မှာတော့စံလယ်ဇင်းနဲ့သတင်းမီဒီယာကိုလွတ်လပ်ခွင့်ပေးနေပေမဲ့အစိုးရအဖွဲ့ကတော့သတင်းမီဒီယာတွေပေါ်မှာသူတို့ရဲ့လှုံ့ဆော်ချက်တွေနဲ့ပတ်သက်ပြီးတော့အသိမှတ်ပြုပြောဆိုတာသတင်းထုတ်ပြန်ပေးတဲ့အပိုင်းတွေမှာတော့အရင်စစ်ဆွေးရလက်ထက်တုန်းကလိုပဲထိန်ချန်ကွဲမှုတွေရှိနေသေးတယ်လို့ပြည်တွင်းက J School အမည်ရှိတဲ့သတင်းစာပညာသင်တန်းကျောင်းတည်ထောင်သူလည်းဖြစ်ကိုယ်တိုင်လည်းသတင်းစာဆရာတူဖြစ်တဲ့ဦးရနိုင်မုကပြောပါတယ်
ဟိုလွတ်လပ်ခွင့်ရှိတာနဲ့လွတ်လပ်ခွင့်ကိုအတိအမှတ်ပြုတာနဲ့မတူဘူးလွတ်လပ်ခွင့်တော့ရှိတယ်ဒါပေမဲ့အဲ့လွတ်လပ်တဲ့သတင်းမီဒီယာကပြည်သူကိုလှုပ်ကြေးပြုစုဖို့အတွက်အချက်လည်းမရဘူးဆိုရင်အဲ့ဒါတိုးတက်မှုမဟုတ်ဘူးအဲ့တော့တကယ်တမ်းကျတော့ကျွန်တော်တို့စီမှာတကယ်တမ်းအားကောင်းတဲ့ information act ပေါ့ဗျာသတင်းချက်လက်ဥပဒေလိုအပ်တယ်နောက်ပြီးတော့အစိုးရဌာနတွေကစာနယ်ဇင်းလွတ်လပ်ခွင့်ကိုတကယ်ကိုအတိအမှတ်ပြုဖို့လိုအပ်ပါတယ်
နိုင်ငံတကာဖွဲ့စည်းတွေရဲ့အတိအမှတ်ပြုမှုမှာရောအရှိတောင်အရှာဒေတာတွင်းမှာရောမြန်မာနိုင်ငံသတင်းစာလွတ်လပ်ခွင့်စံနှုန်းတွေဟာဒီနှစ်မှာတိကျစွာတက်လာတာကိုတွေ့ရတယ်လို့လည်းမြန်မာနိုင်ငံသတင်းစာဆရာအသင်းဒိုဂရာဥတ္တရာစောကပြောပါတယ်။ချိန်ထဲမှာမြန်မာနိုင်ငံသတင်းရယူခွင့်အနေထားကတော့တိုးတက်မှုပိုင်းမှာဒီကနေ့ထိတက်လာတာကိုမတွေ့ရဘူးလို့သူကပြောပါတယ်
။အာဒီလွတ်လပ်ခွင့်ချိန်နေရတော့ဟိုချုံရောချင်တော့ကိုကဒီချိန်ထဲကညွန်ကိန်းပေါ့အေးဒီ reporter soft from Sandy ပေါ့အဲ့ဒီကညွန်ကိန်းရဆိုရင်တော့တက်လာတာပေါ့နော်ဟို190လောက်ကနေ40,000 ရောက်လာတယ်ဒါပေမဲ့40,000ဆိုတဲ့ကဘာမှလျာလေးတဲ့နေနဲ့ရှိတယ်ဆိုတော့ကိုကသတင်းလပ်ဖက်အပြေရောက်ဆိုအများကြီးသွားတယ်ဒါပေမဲ့အစ်ကောင်ချမှာဆိုရင်တော့အလေလောက်ရောက်ပြီအဲပုံမှန်တော့ try လို့ Philippines ကိုစတာ Indonesia ကိုရှိအောက်မှာဒီရန်တို့ပါလို့ရှိတယ်ပါလား
အဲ့တော့အဲ့လိုမျိုးချိန်နေတာရှိတယ်ဒါပေမဲ့ခုနပြောတဲ့ဟိုဟာ set information နဲ့ခုခင်းနေပေါ့ set information ရတော့ကျွန်တော်နည်းသေးတယ်ပြည်တွင်းမှာ SS2 information လို့ခေါ်တဲ့လွတ်လပ်စွာသတင်းရယူခွင့်အားနည်းချက်တွေရှိနေသေးဖြစ်တယ်လို့ public ကသတင်းစာဆရာတွေရဲ့ပြောဆိုမှုကိုလက်ခံသူကတော့တမရရဲ့ပြောခွင့်ရှိသူလည်းဖြစ်ပြန်ကြားရေးဒူးဝင်ကြီးလည်းဖြစ်တဲ့ဦးရထွန်းဖြစ်ပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့အစိုးရဘိုင်းကလည်းပုံမှန်လင်းသတင်းမီဒီယာကိုသတင်းပေးဖို့လိုသလို public ကသတင်းမီဒီယာတွေကလည်းကျင့်ဝတ်တွေနဲ့ထိမ့်သိမ်းဆောင်ရွက်ဖို့လိုမယ်လို့သူကအခုလိုပြောပါတယ
်မှန်တယ်အဲ့ဒါကြောင့်ခုနကျွန်တော်ပြောတဲ့သတင်းရယူခွင့်ဘိုင်းဆိုတာပေါ့အဲ့တော့ကျွန်တော်တို့ဖြစ်စေချင်တာကအဲ့လားအစိုးရဒီအပြင်အစိုးရဌာနတွေတို့က public ကလုပ်ငန်းရှင်တွေအနေနဲ့လည်း ala media ri ga yin tsin tadin pe jin di da chan lo tru twe akhun ye tya phit de tru o bi du ri na le si nai ne akhun ye tya phit de so ra ho na le pi lo ma tadin thu pe bo lo de ta phat ga le ala sa nei sin tama ri ga le ala tadin ya u le kha ma tadin ya u do jin ne sait ne pauli ga lo lat khwin na ta kha kuna lo ti le u ri phit de nai ngan do long jong ye ya saung ya de kisa di ya ri ja le ma si cha tha mu le ti cha na le nai bo lo de အဲ့အဲ့နှစ်ခုကညှိနိုင်မှုဆိုရင်ကျွန်တော်ထင်တယ်တရင်ရယူပိုင်ခွင့်ကပြဿနာမဟုတ်ဘူးဆိုတော့တရင်မီဒီယာဥပဒေမှာလည်းအချက်လက်တွေပါပြီးသားဆိုတော့နားလည်မှုနဲ့လုပ်ဖို့ပဲကျွန်တော်တို့လိုတယ်လို့ထင်
မြန်မာဆွေးအနေနဲ့သတင်းသမားတွေအပေါ်မှာဥရိမဲ့ဖန်စီရဲယူတာတွေကိုချက်ချင်းရပ်တန့်ပြီးတော့သတင်းလွတ်လပ်ခွင့်ကိုမြင့်တင်ပေးဖို့မေလ30ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ Human Rights Point နဲ့ FIDH နိုင်ငံတူးခွင့်ရဲ့အဖွဲ့ ALDRCN နဲ့ RSF နယ်စည်းမခြားသတင်းတော်များအဖွဲ့တွေကတောင်းဆိုလာတာပါ2023ဒီဇင်ဘာကစပြီးတော့မြန်မာအစိုးရဟာတရင်းတော်အတော်များကိုရာဇွတ်မှုအသေးဖြတ်မှုတွေအပါအဝင်ဆွဲချက်တတော်များနဲ့ဖမ်းဆီးရယူခဲ့ပါတယ်။အဲ့လိုဖမ်းဆီးထိန်းသိမ်းခံရတဲ့ဒဲမှာ Daily 11တရင်းတော်မက်ခိုင် DVB တရင်းတော်ကိုဇော်ဖေးမြစီမတရင်းတော်ကိုရီခဲတို့ပါဝင်ပြီးတော့ Unity Channel အမှုဆောင်ရာရှိချုပ်ပါဝင်တရင်းတော်၄ဦးနဲ့အစိုးရရဲ့လျှို့ဝှက်ချက်ဥပဒေဖောက်ပြစ်မှုနဲ့အမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။2014ခုနှစ် Freedom House ကအစီရင်ခံစာညွှန်ကိန်းမှာဖော်ပြချက်အရမြန်မာနိုင်ငံရဲ့စံတန်းလွတ်ခွင့်ဟာမလွတ်လပ်တဲ့အခြေအနေမှာရှိနေဆဲဖြစ်ပါတယ်။နေစည်းမကြတဲ့တော်များအဖွဲ့ RSF ကထုတ်ပြန်တဲ့အစီရင်ခံစာညွှန်ကိန်းမှာတော့ခက်ခဲတဲ့အနေအထားကိုဖျက်ဆီးနေရဆဲဖြစ်တယ်လို့ဖော်ပြပါရယ်နိုင်ငံတကာ journalist များကာကွယ်ထိန်းသိမ်းရေးအဖွဲ့ CPJ ကမြန်မာနိုင်ငံကိုစင်စါတင်းကျပ်မှုအစိုးဆုံးဆယ်နိုင်ငံကပဲဖြစ်ပေးခြင်းတော့မရှိသေးပါဘူးမြန်မာနိုင်ငံကစင်စါအတင်းကျပ်ဆုံးကမ္ဘာဆယ်နိုင်ငံမှာ9နေရာမှာရှိနေပါသေးတယ်ဒီကနေ့မေလ3ရက်နေ့ကမ္ဘာဆန်နေစဉ်လွတ်လပ်ခွင့်နေ့မှာပဲပညာရေးဝန်ကြီးဌာနနဲ့ UNESCO ပူးပေါင်းပြီးတော့ရန်ကုန်မြို့ Chatrian Hotel မှာပုံမှန်ကောင်းမွန်သောအနာဂတ်အတွက်မီဒီယာလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပခဲ့ပါတယ်ဒါပြင်စီရိုနာဟိုတယ်မှာပြည်တွင်းသတင်းစာဆရာများလေးစားလိုက်နာတင်တဲ့သတင်းမီဒီယာကျင်းဝင်28ချက်ကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီကထုတ်ပြန်ခဲ့တဲ့အခမ်းအနားကိုလည်းကျင်းပခဲ့တာပါခင်ဗျာ
။ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ငှက်တွေအုပ်စုဖွဲ့ပြန်တန်းပုံနဲ့ပတ်သက်ပြီးစိတ်ဝင်စားစရာသတင်းတစ်ပုဒ်ကိုပြောပြပါမယ်။တချို့ငှက်တွေဟာအုပ်စုလိုက်ပြန်တန်းကြတဲ့အခါမှာအင်္ဂလိပ်စလုံး V ပုံသဏ္ဍာန်နဲ့ဘာကြောင့်ပြန်တန်းကြသလဲဆိုတာကိုရာစုနှစ်နဲ့ချီပြီးတော့သိပ္ပံပညာရှင်တွေအပြေရှာခဲ့ကြပါတယ်။အခုအခါမှာတော့လန်ဒန်မှာရှိတဲ့တရိတ်ဆန်စေကုသရေးဆိုင်ရာတော်ဝင်ကောလိပ်ကသိပ္ပံပညာရှင်တွေကဒီအဖြစ်ကိုရှာဖွေနိုင်ခဲ့ပါပြီ။နောက်ဆုံးပေါ်နီးပညာတွေကိုအသုံးပြုပြီးလေ့လာဆန်းသက်ရာကနေသူတို့တွေဒီလိုပြန်တန်းတာဟာစွမ်းရင်ကိုခြွေတာနိုင်အောင်လုပ်တယ်ဆိုတာကိုအတည်ပြုပေးနိုင်ခဲ့တယ်လို့ VOA သတင်းတော် George Putick ကသတင်းပေးပို့ထားပါရယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ထရကားကြီးတွေရဲ့နောက်ကနေမှီးပြီးလိုက်တော့ရင်ကိုကားအတွက်စီကုံပိုးပြီးတက်တာလဲဆိုတော့ကားမောင်းသူအတော်များများကသတိထားမိကြပါလေကားကြီးကဝင်းကျင်ကလေတွေကိုရှေ့ကနေယုံသွားတဲ့အခါသူ့နောက်ပိုင်းမှာလေဖျားပိုးပြီးနဲတဲ့အရက်ဖြစ်သွားတာမို့နောက်ကလိုက်လာတဲ့ကားဖို့လေယုံစရာတိတ်မလို့တော့ပါဘူးဒါကလူတွေတဲ့ဆော့ပြီးငှက်တွေကတိနေတယ်လို့လန်ဒန်ထရိတ်ဆန်ဆေးကုသရေးဆိုင်ရာတော်ဝင်ကောလိပ်ကစတီဗန်ပေါ်တူဂယ်ကပြောပါတယ်ပေါ်တူဂယ်နဲ့ဖွဲ့သားတွေကသူတို့သူတေသနအတွက် Northern Plate Ibises လို့ခေါ်တဲ့နှုတ်သီးနီးခက်ရှိရှိပါတဲ့ငှက်တွေကိုသုံးပါတယ်။ငှက်တွေရဲ့ကြောပေါ်မှာ GPS လမ်းညွှန်ဆက်နဲ့အချိန်တိုင်းကြိယာလေးတွေကိုတက်ပြီးပြီးဒီငှက်အုပ်သွားလျာကိုခြေရာခံခဲ့တာပါ။ဒီငှက်တွေဟာသူ့ရဲ့တောင်ပန်းအဖျားနဲ့အထက်ကိုပြန်တက်ဖို့လေးစီးချောင်းတစ်ခုကိုရုပ်ချီးဖန်နေနိုင်ပြီးဒီ upwash လို့ခေါ်တဲ့ရှေ့ရဲ့လေးစီးချောင်းရှေ့မှာရှိနေတဲ့ငှက်အတွက်အားသိပ်သုံးစရာမလိုပဲပြန်နိုင်တာပါ။ဒါကိုအသုံးပြရကောင်းမှန်းသိတယ်ဆိုတာကိုလည်းသူ့ရဲ့လှုပ်ရှားမှုမှတ်တမ်းတွေအရသိရပါတယ်။
Scientists have predicted that birds could take advantage of this by flying in a V formation shape. But actually what no one had been able to do previously
English long V pondra ne pyan tan na ha su ro sat sa aw lut da phit me lo saiban pinya shin ya khan man ga ja bi me aku lo pungsan myun nan sat sa aw lut man a yin ga raw bzu ma nam le ga ja ba bu.
Thru go Wardrap team lo kho de Austria tabawa wan chin thain thi phwe ga ku ba de. Di phwe ye lin myan tei tei pop pop le ne British saiban pinya shin ne ga ဒီငှက်တွေရွှေပြောင်းရာအီတလီအထိနောက်ကနေလိုက်သွားတာပါသူတို့ကိုတက်ဆင်ပြလိုက်တဲ့ GPS ဆက်တွေနဲ့အချိန်လှုပ်ရှားမှုတိုင်းတဲ့ကြိယာတွေကလည်းဘယ်နေရာမှာဘာလုပ်တယ်သူတို့တောင်ပန်းတွေကိုဘယ်လောက်မြန်မြန်ဘယ်လိုခတ်တယ်ဆိုတာတွေကိုငှက်အားလုံးအတွက်အတိအကျပြပါတယ်ဒီလှုပ်ရှားမှုတိုင်းထွာချက်တွေကိုသူ့တည်သနပညာရှင်တွေကကွန်ပျူတာမှာပြန်ပြီးပုံဖော်ကြတာပါတော်ဝင်ကောလိပ်ကဘမောက်ခအဂျင်မာရှယ်ဝုတ်ကတော့ငှက်ဥထဲကငှက်တိုင်းလူလူဟာသူတို့ရှိကငှက်လှုပ်ရှားမှုအတိုင်းတုံ့ပြန်နိုင်စွမ်းရှိတာတွေ့ရတဲ့အတွက်ချီးကျူးတယ်လို့ဆိုပါတယ်
။ If you can position yourself in the right bit of upwards air, then you can get some kind of benefit.
တကယ်လို့ငှက်တကောင်ဟာရှေ့ရဲ့လေစီးချောင်းနဲ့ကြောက်အောင်နေရာယူနိုင်ပြီးဆိုရင်သ ူအတွက်သိအားဆိုင်စရာမလိုဘူးဆိုတာသိကြတယ်လေ
အခုတော့နှစ်ဆင်ဥရောပတိုက်ကိုဖျက်တမ်းပြီးအုပ်စုလိုက်ရွှေပြောင်းပြန်တမ်းတတ်ကြတဲ့ဒီငှက်တွေထဲမှာငှက်ဥကိုဘသူကနေဥဆောင်မှုဆုံးဖြတ်တယ်ဆိုတာကိုသိအောင်ဘယ်လိုလေ့လာမလဲဆိုတာကိုသိပံပညာရှင်တွေအစီအစဉ်တွေဆွဲနေကြပါပြီ
ဒေါက်ခင်မျိုးသက်ပြပြခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနိုမီတာ24 kHz 1213ညလိုင်းနိုမီတာ25 kHz 11965နဲ့လိုင်းနိုမီတာ32 kHz 6395တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်ကြောင်းသတင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင်မင်္ဂလာပါရှင်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုတွေနဲ့ပတ်သက်ပြီးကမ္ဘာသတင်းတွေမှာရေးသားချက်နဲ့ဆ ਾਇ ရအောင်ပါအရင်ဦးဆုံးမြမအိမ်နီးချင်းဖြစ်တဲ့ထိုင်းနိုင်ငံရဲ့ယင်းနှိမ့်မြုံနယ်မှုဘာကြောင့်နှေးကွေးလာသလဲဘန်ကောက်ပို့သတင်းမှာဆောင်းပါရှင်ခွန်ဆန်တော်ထန်ဗက်စနာရဲ့သုံးသပ်ချက်ကိုကြည့်အောင်ပါသူကလက်ရှိယင်းနှိမ့်မြုံနယ်မှုနှုံအတိုင်းသာထိုင်းကဆက်သွားနေမယ်ဆိုရင်ထိုင်းနိုင်ငံဟာမြန်မာနိုင်ငံမှာဒုတိယအများဆုံးယင်းနှိမ့်မြုံနယ်သူအဆင့်ကနေရော့သွားနိုင်တယ်လို့ထောက်ပြထားပါတယ်
။မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုအောင်မြင်ဖို့အတွက်လက်ဦးမှုယူနိုင်ရမယ်၊ဒေသခံပါတနာရှာတက်ရမယ်၊အခက်အခဲတွေကိုကျော်လွှားနိုင်ရမယ်၊ရည်ရှိကိုတွတ်တက်ရမယ်လို့မြန်မာနိုင်ငံဆိုင်ရာထိုင်းသံအမတ်ကြီးကပြောကြားကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုဟာပြီးခဲ့တဲ့နှစ်မှာ9.5%ခန့်လုံးရှိခဲ့ရာက9.95%ခန့်လုံးထိဖြစ်လာပြီးတူးချင်းအသတင်းထုတ်လွှင့်မှုဟာအမေရိကန်ဒေါ်လာ1,900ရှိလာမယ်လို့ခန့်မှန်းထားပါတယ်တဲ့ထိုင်းနိုင်ငံယင်းနှိမ့်မြုံနှံမှုဘုတ်အဖွဲ့ဟာအလတ်စားယင်းနှိမ့်မြုံနှံမှုတွေမြန်မာနိုင်ငံတွင်စောလျင်စွာတွားရောက်နိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်အလားအလာအကောင်းဆုံးလုပ်ငန်းတွေကတော့အိမ်ချမ်းမြေလုပ်ငန်းစားသုံးကုန်နဲ့အစားအစာထုတ်လွှင့်မှုတို့ပဲလို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာပြည်ပယင်းနှိမ့်မြုံနှံမှုဥပဒေအရတချို့ကဏ္ဍတွေမှာတရားရဂိုင်းနှုံးချုပ်ကန့်ခွင့်ပေးထားတယ်လို့ထိုင်းတန်အမတ်ကြီးကိုကိုးကားဖော်ပြထားပါတယ်။နိုင်ငံတကာဗန္နာရေးကျွမ်းကျင်သူတဦးကလည်းမြန်မာဈေးကွက်အလားအလာကောင်းကြောင်းပြောပါတယ်တဲ့။မြန်မာနိုင်ငံဟာကမ္ဘာပေါ်ကစီးပွားရေးလှုပ်ခွင့်လွတ်လပ်တဲ့နိုင်ငံ188နိုင်ငံစီးရင်မှာတော့နံပါတ် 182 မှာပဲရှိနေပါတယ်။ဒါပေမဲ့တယံဇာတကြိုဝှမှုလုံသားဓုကြီးမားမှုနဲ့မဟာဗျူဟာအနေထားတို့ကြောင့်အလားအလာသိကောင်းတယ်လို့ဆိုတာပါလေ
။ဒါနဲ့တစ်ဆက်တည်းပဲထိုင်းနိုင်ငံထုတ် The Nation သတင်းစာမှာလည်းထိုင်းယင်းနှိမ့်မြုံနှံမှုနဲ့ပတ်သက်ပြီးတော့ဝေမန်ထောက်ပြထားပါတယ်။ဆောင်းမရှင်ကသူ့ဆောင်းမကိုထိုင်းတပ်အမတ်ကြီးရဲ့မှတ်ချက်နဲ့စထားပါတယ်
။မြန်မာနိုင်ငံမှာအခွင့်အလမ်းတွေအများကြီးရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဘာလုပ်ရင်ကောင်းမလဲဆိုပြီးတော့လာရောက်ရှာဖွေကြတဲ့ထိုင်းယင်းနှိမ့်မြုံနှံသူတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခင့်မမီတော့တဲ့အတွေးအခေါ်အယူဆတွေကိုဆွန့်လွတ်ဖို့လိုနေပြီလို့မြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံတာမတ်ကြီးဖိစနူရဲ့ပြောစကားနဲ့ဆောင်းမကိုဖွင့်ထားပါတယ်။ထိုင်းယင်းနှိမ့်မြုံနှံသူတွေဟာမြန်မာနိုင်ငံအကြောင်းကိုနားမလည်ကြသေးဘူးလို့တာမတ်ကြီးကပြောပါတယ်။အရင်ကတိထားခဲ့ကြသလိုမူရစီဝါပြဿနာတွေလူမျိုးစုတိုင်းသားတွေနဲ့မတင့်မတင့်ဖြစ်နေတဲ့ကိစ္စတန်ပီကအရန်ဆင်းရဲနွမ်းပါးတွေစတာလို့ပဲတိထားကြတာပါ။တကယ်တော့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေနဲ့အတူနိုင်ငံရေးစီးပွားရေးစတာတွေပြောင်းလဲနေပြီဖြစ်ပြီးမြန်မာနိုင်ငံအတွင်းမှာစီးပွားရေးလုတ်ကင်လို့အလွန်ကောင်းမွန်တဲ့အနေအထားတွေတွေ့မြင်နေရပါပြီလို့ဆိုပါတယ်ပြည်တွင်းအသတင်းထုတ်ကုန်ပမာဏဟာမှန်မှန်ကြီးတိုးလာနေသလိုအခုနှစ်အတွက်စီးပွားရေးတိုးတက်မှုခန့်မှန်းချက်ဟာ 9.1 ရာခိုင်နှုန်းရှိမယ်လို့မှန်းထားတာပါလွန်ခဲ့တဲ့3နှစ်ကမြန်မာနိုင်ငံကိုလာရောက်လည်ပတ်သူ 2,800 ကနေမနှစ်ကဆိုရင် 1.6 တန်းရှိခဲ့ပြီးအခုနှစ်မှာ 1.8 တန်းရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်ရန်ကုန်မန္တလေးနဲ့ဗိတ်စတဲ့အရက်ဒီမှာစီးပွားရေးအခွင့်အလမ်းတွေအများကြီးရှိတယ်လို့တာမတ်ကြီးကထိုင်းနိုင်ငံခီးသွွားလုပ်ငန်းအေဂျင့်တွေအများပြပါဝင်တဲ့လူပေါင်း125ဦးပါကိုယ်စားလှယ်အဖွဲ့ကိုပြောပြခဲ့တာပါဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမှာအခွင့်အလမ်းတွေအများပြရှိတဲ့အကြောင်းမနစ်ကမြန်မာနိုင်ငံသား2,000ထိုင်းနိုင်ငံကိုလာရောက်လေပတ်ခဲ့ကြပြီးတော့အဲ့ဒီထဲက8,000ဟာကျန်းမာရေးဆေးကုသဖို့တွားရောက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားတွေကိုဗီဇာထုတ်ပေးတဲ့နေရာမှာကန့်သက်ချက်တွေကိုလျှော့ပေးလိုက်မယ်ဆိုရင်မြန်မာနိုင်ငံသားတွေပို့ပြီးတော့တွားရောက်လေပတ်ကြမှာဖြစ်တဲ့အကြောင်းလည်းရေးသားထားပါတယ်
အခုတခါမြန်မာနိုင်ငံမှာသမရဦးသိန်းစိန်ရဲသားဆိုးရတက်လာပြီးတဲ့နောက်ပိုင်းလှုပ်လာခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကြောင့်ပြန်လည်တိဆောက်လာနိုင်တဲ့အမေရိကန်မြန်မာဆက်ဆံရေးပြီးတော့အမေရိကန်တို့ရဲ့မြန်မာနိုင်ငံပေါ်ချင်းကပ်ပုံတွေနဲ့ပတ်သက်ပြီးဝေဖန်သုံးသပ်ချက်တွေကိုလည်းဆက်ပြီးကြည့်အောင်ပါဆောင်းမရှင်ဒေးဗစ်ဘရန်နာကအမေရိကန်ဆိုးရရဲ့မှားယွင်းသောမြမရေးရာမူဝါဒဆိုပြီးဝေဖန်ထားတာပါ
တိုင်းမာရီဟာအမေရိကန်ပေါ်အမြင်မကြည်လင်တဲ့အတွက်
တရုတ်ဖက်ကိုလှက်ကုန်တယ်လို့သုံးသပ်ထားတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းအမေရိကန်နဲ့မဟာမိတ်တွေဂျပန်တို့ကိုမြန်မာနိုင်ငံမောင်းထုတ်တော့ကချင်တိုင်းဒေသတွေဟာရိုးရိုးချင်းချင်းပါဝင်ခဲ့ကြပါတယ်။အမေရိကန်တွေမြန်မာနိုင်ငံကစွန့်ခေါ်သွားခဲ့ကြတာကြာမြင့်ခဲ့ပါပြီ။ဒါပေမဲ့ကချင်မြန်မာစစ်ပွဲတွေဆက်လက်ရှိနေတာဝန်းနေစရာပဲလို့စရေးပါတယ်။1994 KIA နဲ့မြန်မာအစိုးရတို့အပြစ်ခတ်ရဆက်ခဲ့တဲ့အခြေအနေတရုတ်နဲ့ဆက်ဆံရေးကောင်းမွန်ခဲ့တဲ့အခြေအနေတွေကိုဖော်ပြအစိုးရနဲ့ကချင်တို့ပဋိပက္ခပြန်ဆတော့ KIA အနေနဲ့အစိုးရရဲ့ရခင်တပ်တင်းမာတဲ့တောင်းဆိုချက်တွေကိုလက်ခံပြီးအပြစ်ခတ်ရဆက်ရေးလုပ်ဖို့တရုတ်ဘက်ကဖိအားပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာအစိုးရအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်လာတဲ့အခါကျတော့တရုတ်တို့အနေထားပြောင်းလဲသွားပါတယ်။ကချင်တို့ရဲ့အနေထားကိုတရုတ်ကအဆင်ပြေအောင်လုပ်ပေးလာတယ်ပြည်ကရဲနှစ်ကုံပိုင်းနောက်ကစပြီးသူတို့အနေနဲ့တရုတ်ဖက်ကိုပူပြီးလွယ်လွယ်ကူကူဝင်ထွက်လို့ရလာတယ်။စစ်တမ်းရှောင်စခန်းတွေကိုတရုတ်တပ်ချင်းကအကူအညီထောက်ပံ့လာတယ်လို့ KIA အရာရှိသူကိုကိုးကားရေးသားထားပါတယ်။အမေရိကန်ကမြန်မာစစ်တပ်နဲ့ပေါင်းပြီးတရုတ်နိုင်ငံကိုဝိုင်းဖို့လုပ်လာတော့တရုတ်ကကချင်ကိုပြန်သုံးပြီးမြန်မာအစိုးရကိုဒဏ်ခတ်မဲ့သဘောပေါ့။ဒါဟာနိုင်ငံကြီးတွေရဲ့နိုင်ငံရေးကစားကွက်ပဲလို့ပြောတယ်လို့ဆိုပါတယ်။ဒါ့အပြင်အမေရိကန်ကနေပြည်တော်နဲ့ရင်းနှီးလာလေလေတရုတ်ကကချင်တို့အပေါ်ကောင်းလာလေလေပဲလို့လည်းပြောပါသေးတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုကိုသုံးသပ်သူများစွာကတန်တရားရှိနေပေမဲ့အမေရိကန်သမ္မတအိုဘားမားအစိုးရဟာစစ်တပ်ချင်းဆက်ဆံရေးအထိလိုက်လျောလာတယ်လို့လည်းရေးပါတယ်။တရုတ်ဩဇာကိုကန့်သတ်လိုတဲ့အမေရိကန်မူဝါဒဟာဒီနည်းလမ်းနဲ့မအောင်မြင်နိုင်ပါဘူး။မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ပြည်ပြင်ပြောင်းလဲရေးအတွက်တိုင်းရင်းသားတွေနဲ့အာဏာခွဲဝေရေးကိုပြည်ပြည်လဲလဲလှုပ်ဆောင်နိုင်မှာဖြစ်မယ်လို့သုံးသပ်ထားပါတယ
်။ဒါနဲ့တစ်ဆက်တည်းပဲဆောင်းမရှင် Steve Harris ကလည်းသမ္မတအိုဘားမားလက်ထက် American မြန်မာစစ်ရေးဆက်ဆံမှုနဲ့ပတ်သက်လို့ရေးသားထားတာကိုလည်းဆက်ပြောပြပါမယ်
။မကြာခင်ကထွက်ရှိလာတဲ့ဥပဒေမူကြမ်းက American အောက်လွှတ်တော်အနေနဲ့မြန်မာနိုင်ငံနဲ့ American ပြည်တော်စုတို့ကြားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ကိစ္စတွေနဲ့ပတ်သက်ပြီးကန့်သတ်ချက်တွေထည့်သွင်းဖို့တောင်းဆိုထားပါတယ်။ဒါဟာဆိုရင်မြန်မာနိုင်ငံရဲ့စစ်အုပ်ချုပ်ရေးအလွန်ကာလမှာသမ္မတဘရက်အိုဘားမားအစိုးရကနှစ်နိုင်ငံကြားပြန်လည်တင့်မြတ်ရေးဆောင်ရွက်နေတာတွေအပေါ်ကျေနပ်မှုတိတ်မရှိဘူးဆိုတာပြသနေတဲ့သင်္ကေတဖြစ်ဖွယ်ရှိတယ်လို့အစချီပြီးရေးသားထားပါတယ်။ဒီဥပဒေမူကြမ်းကိုဧပြီလ2ရက်နေ့မှာ Republican လွှတ်တော်အမတ် Steve Chabot နဲ့ Democrat Party ရဲ့လွှတ်တော်အမတ် Joseph Crowley တို့တင်သွင်းခဲ့တာပါ။သမ္မတအိုဘားမားအစိုးရဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးတောင်းဆိုမှုဘာမှမလုပ်ဖဲနဲ့ကန့်သက်ရှိတဲ့ပူပေါင်းဆောင်ရွက်မှုတွေစတင်လှုပ်ဆောင်နေတဲ့ဟာတိတ်ကိုမြန်ဆန်လွန်းအားကြီးနေတယ်ဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်။မြန်မာစစ်တပ်ဟာနာမည်ဆိုးနဲ့ကြော်ကြားပြီးသူ့ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေထဲမှာဆိုရင်ကြေးရွာတွေကိုဖျက်ဆီးပစ်တာ၊ရွာသားတွေကိုအတင်းအဓမ္မအလုတ်ခိုင်းစေတာ၊မရေမှုကျူးလွန်တာစတာတွေပါဝင်ပါတယ်။နောက်ထပ်စိုးရိမ်စရာတွေကတော့မြောက်ကိုရီးယားနိုင်ငံနဲ့စစ်ဖက်ဆိုင်ရာအဆက်အသွယ်ရှိနေတာနဲ့တိုင်းရင်းသားလူမျိုးစုတွေကိုဆက်လက်တိုက်ခိုက်နေတယ်ဆိုတဲ့အချက်တွေလို့ဆိုပါတယ်။အမေရိကန်အစိုးရဟာဒေတာရင်းပြုလုပ်တဲ့ကော်ဘရာကိုစီးရေးလေ့ကျင့်မှုလူအခွင့်အရေးဆွေးနွေးပွဲတွေနဲ့အပြန်အလှန်အဖြစ်ကျင်းပတဲ့အလို့ယုံဆွေးနွေးပွဲတွေကိုလေ့လာသူအဖြစ်တက်ရောက်ဖို့မြန်မာနိုင်ငံကိုဖိတ်ကြားခဲ့သလိုကာကွယ်ရေးဝန်ကြီး Chad Hager ကဟဝိုင်ယီမှာကျင်းပခဲ့တဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့မြန်မာနိုင်ငံကိုဖိတ်ကြားတာတွေဖြစ်ပါတယ်။ဥပဒေမူကြမ်းဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲမှုတွေဖြစ်နေရဲ့လား။အမေရိကန်အစိုးရဘက်ကလှုပ်ဆောင်နေမှုတွေကတိတ်ကိုမြန်ဆန်လွန်းပြီးခြေလှမ်းတိတ်ကျဲနေတယ်လို့ဖြစ်နေသလားဆိုတဲ့တန်တရားတွေတိုးဝလာနေချိန်မှာပေါ်ထွက်လာတာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်
။ဒီဆောင်မနှစ်ပုတ်စလုံးကိုတော့ thediplomat.com မှာဖတ်ရှုနိုင်ပါတယ်လို့ပြောကြရင်းနဲ့ပဲဒီတစ်ပတ်ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေကိုအဆုံးသတ်ပြရစီရှင်။ VOA ကနေစနေနေ့ညဘက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာတော့မြန်မာအိမ်ပေါ်တွေဘဝလုံခြုံစိတ်ချရအောင်တရားဥပဒေအရဘာတွေလှုပ်ဆောင်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြမယ်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်လိုင်းနိုမီတာ24 kHz 11213ညလိုင်းနိုမီတာ25 kHz 11965နဲ့လိုင်းနိုမီတာ32 kHz 9325တို့ကနေဆက်လက်ဖမ်းယူနားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေစနေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနိုမီတာ24 kHz 12123လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 935နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုပတ်စင်တင်ဆက်နေကြဖြစ်တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုအလှည့်ပေးဖို့အချိန်ရောက်ပါပြီရှင်။ထုတ်လုပ်သူမတ်သိန်ကြီးထိုင်းနဲ့အတူဦးကျော်စံတာကအစီအစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါတော့ရရှိမြခင်မြမအိမ်ဘော်ရီဆိုလို့ဒီကနေ့အဓိကဆွေးနွေးမယ့်အကြောင်းအရာကပြည်ပရောက်မြမအိမ်ဘော်ရီကိုပြောတာမဟုတ်ပါဘူးခင်ဗျာပြည်တွင်းမှာရှိနေတဲ့မြန်မာနိုင်ငံတွင်းမှာအိမ်ဘော်အဖြစ်နဲ့တာဝန်ယူထမ်းဆောင်နေကြတဲ့လူတွေကိုဘလောက်တရားဥပဒေအရအကာအကွယ်ပေးထားပါသလဲတရားဥပဒေအရအကာအကွယ်ပေးတယ်ဆိုရပြင်ကျွန်တော်လူမှုရေးအရရောဘလောက်အကာအကွယ်ပေးကြလဲလူသားချင်းစာနာစိတ်နဲ့အဲ့ဒီခုကိုအဓိကဆွေးနွေးလို့ရင်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတွေထဲမှာအိမ်ဘော်တွေနှိမ့်ဆက်ညှင်းဆဲခံရလို့ဒါဒီကိစ္စကိုအိမ်ဘော်အကျိုးဆောင်ရွက်တဲ့လူတွေကဝိုင်းဝန်းဆောင်ရွက်နေကြတာကိုကြားပါရယ်ဆိုတော့မြန်မာနိုင်ငံမှာလည်းအခုလူခွင့်ရေးလှုပ်ရှားသူတွေအတော်များများရှိလာကြပြီဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုဖိတ်ခေါ်ပြီးတော့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာဒီကနေ့ပထမဆုံးကတော့ကိုအောင်မျိုးမင်းကိုအောင်မျိုးမင်းကိုဆက်သွယ်နေပါတယ်ကိုအောင်မျိုးမင်းနောက်ပုဂ္ဂိုလ်တူကတော့မမဦးဖြစ်ပါတယ်68မျိုးဆက်ထဲကအလုသမားရေးလှုပ်ရှားသူတူဖြစ်ပါတယ်နောက်လောလောဆယ်ရောက်ရှင်တဲ့ပုဂ္ဂိုလ်ကတော့စင်နေတူလူခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့ဦးအင်းမြင့်ဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်မဦးကိုနည်းနည်းမေးချင်ပါတယ်အလုသမားရေးလှုပ်ရှားသူဆိုတော့ကျွန်တော်သိချင်တာကမြန်မာနိုင်ငံမှာအိမ်ဘော်ဆိုရက်အလုသမားတွေအိမ်ဘော်လို့ပဲခေါ်သလားဟိုတုန်းကတော့အင်းစီဆိုတာရိုင်းလွန်းလို့ပူပြီးရင်ကြအောင်အိမ်ဘော်လို့ခေါ်တယ်ထင်ပါတယ်အိမ်ဘော်ဆိုရက်အသုံးနှုန်းကောမှန်ကန်ရလားဘယ်လိုများပြောင်းသင့်တယ်လဲဆိုရက်တစ်ချက်ရဲ့နောက်တစ်ခုကဒီပုံကိုယ်တွေကိုအလုသမားစီးရင်မှာတေဝင်းထဲသွင်းကြခြင်းရှိပါသလားဆိုတာမဦးကိုပြောဆိုကျွန်တော်ရှင်းပြစေချင်ပါတယ်ခင်ဗျာမမဦး
ဟုတ်ကဲ့
ကျမ
တို့ဒီအလုသမားဥပဒေပေါ့နော်2012ဥပဒေထဲမှာအယော2017ဥပဒေထဲမှာရောပေါ်ပြထားတာကတော့အိမ်ဘော်လို့ခေါ်မဖော်ပြပဲနဲ့အိမ်အကူအလုသမားပေါ့နော်အဲ့လိုဖော်ပြထားတာရှိပါတယ်။နောက်ဒီအလုသမားဆိုဒီမှာဆိုတဲ့အတိတ်တွေမှာလက်နက်ကင်အဖွဲ့အစည်းကတွဲပြီးတန်တဲ့လူတွေအကုန်လုံးပေါ့နော်။အာယာယီလုသားအိမ်အကူလုသမားအာကုံတင်ကုံချအလုသမားအစိုးရဝန်ထမ်းအားလုံးဟာအလုသမားဆိုတဲ့စည်းရင်ပေါ့နော်စည်းရင်ထဲမှာအတိအမှတ်ပြုခြင်းခံရပါတယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။ကိုအောင်မျိုးမင်းလေလိုင်းပေါ်ရောက်လာပြီလို့သိရပျောက်သေးဘူးဟုတ်ကဲ့ဆိုတော့နောက်တစ်ခုကတော့ဒေါ်ညူညူသင်းပေါ်ရောက်ပါဗလားဆိုတော့ဥယျမြင့်ကျွန်တော်မေ့ကြည့်ပါလေဥယျမြင့်ခင်ဗျာဥယျမြင့်ကစနေတူလည်းဖြစ်တယ်အလုသမားဒီလူမှုရေးလူခွင့်ရေးလှုပ်ရှားသူတူလည်းဖြစ်တယ်အခုမြန်မာနိုင်ငံမှာရှိတဲ့အလုသမားရေးလူမှုရေးဆောင်ရွက်တဲ့အဖွဲ့အစည်းတွေထဲမှာဒီအိမ်အကူအလုသမားတွေရဲ့အရေးကိုဆောင်ရွက်ဖို့အတွက်စီးကြကဏ္ဍကက်တဂရီတစ်ခုနဲ့ခွဲပြီးတော့ဆောင်ရွက်ကြတာရောရှိပါလားခင်ဗျာ
အဲဗမာပြည်မှာတော့ကျွန်တော်တို့အိမ်ပေါ်လုတ်သားအတွက်ပေါ့ဟိုတကူးတကအဖွဲ့စည်းဖွဲ့ပြီးတော့တို့ဆောင်ရွက်ထားတဲ့မြေကြီးအဖွဲ့စည်းမှကျွန်တော်မတွေ့ခဲ့ရပါဘူးအဲအိမ်ပေါ်တယောက်ဖြစ်လာရင်တော့သူ့ခွေရေးအဖွဲ့စည်းတွေမှာရှိတဲ့လူတွေဝိုင်းဝန်းကူညီတာပဲကျွန်တော်တွေ့ဘူးပါတယ
်ဟုတ်ကဲ့ဦးမြင့်အဲ့တော့အဲ့ဒီအိမ်ပေါ်အလုသမားပဲခေါ်အိမ်ကူအလုသမားပဲခေါ်ဒီလူတွေရဲ့ကျိုးကိုဆောင်ရွက်တဲ့နေရာမှာပထမဆုံးတရားဥပဒေရောင်းကိုဖယ်ထားရင်မြန်မာလူမျိုးတွေရဲ့လူမှုရေးအရာစာနာစိတ်လူသားချင်းစာနာစိတ်နဲ့ဆောင်ရွက်ကြမှုကတော်တော်တွေ့ရပါလားဘာလို့ဆိုတော့တချို့သတင်းတွေထဲမှာအဲ့ဒီကလေးမလေးတွေအထူးသဖြင့်သူတို့ဒီလျှက်စစ်မိဘူးနဲ့တို့တာတို့ညှဉ်းပန်းနှိမ့်ဆက်လို့ဆုံးသွားရတာတို့အဲ့ဒီအထိကျွန်တော်တို့ကြားနေရပါတယ်ဆိုတော့ဒီစာနာစိတ်နဲ့အရင်ပြောကြဆိုဆိုရင်ဘလောက်များစာနာစိတ်ရှိကြရလို့ထင်ပါလဲခင်ဗျာ
အဲပြုသူစာနာစိတ်မရှိတဲ့ ပြုစုအတွက်ကတော့ကျွန်တော်တို့လူဟိုနဲပါတယ်သို့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့အတွက်လူမျိုးမရွေးဘာသာမရွေးအဲ့လိုနှိမ့်ကြနေတဲ့လူသားသားတစ်ခုတော့ပဝင်းကျင်ကတိလာရဲ့အမြဲတမ်းကူညီလေးရှိပါတယ်ဒါကတော့ကူညီမှုကတော့အမြဲရရှိပါတယ်ဒါပေမဲ့ကူညီခြင်းတိုင်းကူညီလို့မရပါဘူးခင်ဗျာ
ဟုတ်ကဲ့ကူညီခြင်းတိုင်းကူညီလို့မရဘူးဆိုဘယ်လိုအကန့်အသတ်များတွေ့ရတော့လဲခင်ဗျာ
စေတနာနဲ့လူမှုရေးရကူညီပေမဲ့ဗမာပြည်မှာကအကြောက်တရားတွေဖန်တီးနေတယ်ဘယ်လိုမတရားဖိနှိပ်ဆက်နေတာတွေ့ရကျွန်တော်တို့ကပထမဆုံးစတွေ့ရမှာရက်ွက်အုပ်ချုပ်ရေးမှုတို့နောက်တစ်ချက်ကရဲစခန်းတို့အဲ့နေရာရောက်ရင်ပဲကူညီတဲ့လူဟာနောက်လန်သွားကြတာများတယ်ရာခိုင်နှုန်းတော်တော်များများဒါဟုဖြတ်ကျော်လာရင်လည်းရဲစခန်းအနေနဲ့ဖြတ်ကျော်လာရင်တရားရုံးရောက်ရင်လည်းနောက်ဆုံးရတဲ့လူများပါတယ်အောင်မြင်တဲ့လူရာခိုင်နှုန်းအနည်းပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့နောက်ပုဂ္ဂိုလ်တူကတော့ကျွန်တော်ရှင်းနေကြီးဦးသိန်းသန်းဦးဖြစ်ပါတယ်ဦးသိန်းသန်းဦးကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးသိန်းသန်းဦးတို့ဒီရှင်းနေကွန်ရက်မှာလှုပ်ရှားတယ်ဆိုတော့အဲ့ဒီရှင်းနေကွန်ရက်အနေနဲ့ကရောဒီလူဒန်းသားတွေအတွက်အိမ်ကူအလုပ်သမားတွေအိမ်ဖော်အလုပ်သမားတွေအတွက်ဖီဂျာအခမ်းအနားအကျိုးဆောင်ရွက်တာတို့များရှိပါလားအဲ့လိုဆောင်ရွက်တဲ့အခါမှာရောဘယ်လိုအခက်အခဲတွေတွေ့ရပါလဲခင်ဗျာရှိခဲ့ရင
်ဟိုကျွန်တော်တို့လောလောဆယ်တော့အဓိကကျွန်တော်တို့အဲ့ဒီဘောပေါ့တော့ဒီအလုပ်သမားတွေအတွက်လုပ်ကိုင်းပေးရတာကျွန်တော်တို့မကြုံရပါဘူးခင်ဗျာကျွန်တော်တို့အများဆုံးကတော့လေယာမီလုပ်သမားတွေနဲ့လေသမားတွေရဲ့အမြင့်သိအမှုတွေပါပဲဒါပေမဲ့ဟိုကျွန်တော်မြင်တာကတော့ဒီခုနဟိုတော့မမမဦးပြောတာဆိုအလုပ်သမားဒီ definition မှာပါနေတယ်ဆိုပေမဲ့သူတို့ကပြန့်ကျင်းနေတဲ့အခါကျတော့အလုပ်သမားတွေရဲ့ရပိုင်ခွင့်တွေကိုမရတော့ပါပဲဟိုသူတို့အလုပ်ချိန်ပြဿနာမှာလုပ်ချိန်ပြင်ရှင်းနိုင်လို့မရှိဘူးသူတို့ကသက်သက်ဒီနာရီမဟုတ်တော့မှ7နာရီလောက်ကအလုပ်ဆုံးပါတယ်။ကျွန်တော်ပိတ်ရခံစားခွင့်လည်းမရှိဘူး။နောက်ဟိုကျွန်တော်တို့ပုံမှန်အားဖြင့်တော့ဒီအလုပ်ရှင်နဲ့လူသမားရဲ့ဆက်ဆံရေးအလုပ်ရှင်ရဲ့မေတ္တာစေတနာအလုပ်ရှင်ဘယ်လောက်ကောင်းတယ်ဆိုအနေထားမှာမူတည်ပြီးတော့သူတို့မှာဟိုအလုပ်ပိတ်ခွင့်အလုပ်ပိတ်ရဆိုတာဟိုတကြံတို့ဒီကျွန်တော်တို့အလူရှိတဲ့အခါဆိုတရင်ချို့တို့သွားရတယ်။အဲ့ဒီလိုဒီရပိုင်ခွင့်မတရားဝင်ရနိုင်တဲ့အနေထားမျိုးအဖွဲ့အစည်းကမရှိဘူး။နောက်တစ်ခါဟိုကျွန်တော်တို့ဒီဗုဒ္ဓဘာသာလည်းမဟုတ်တန်းတာတချို့ဖြစ်တဲ့ဒီအစုစည်းလိုက်ဘုရားကျောင်းနေရာတစ်ဆင့်လုပ်တယ်လုပ်တဲ့ဒီကျွန်တော်တို့လေဒီကေရပေါ့နော်နေ့လစဉ်လာပြီးတော့ချက်ပြုတ်ပြီးတာတော့မိသားစုပြုစုဆောင်ကြတော့အိမ်ကူလုပ်ငန်းနေပါပဲအဲ့ဒါမျိုးကတော့သူကယူနီဖောင်းနဲ့အချိန်နဲ့တတ်မှတ်ပြီးတော့လာပြီမဲ့ကျွန်တော်တို့များသောအားဖြင့်ဒီကြီးလက်တော်ရွာကလာတဲ့ဒီပမာမိသားစုတွေမှာတော့နားလည်မှုနဲ့လုပ်တဲ့အခါကျတော့ဟိုအိမ်ကကောင်းနေပြီမဲ့ပွဲစားကပွဲစားထပ်လို့ရင်ပြောင်းပြစ်တယ်ဆိုတော့အနေထားရရတဲ့အခါကျတော့ဥရိယအကာဝယ်ကိုတော့သူတို့ကျိုးနေပြီလို့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်အဲ့ဒီအခက်အခဲတွေပြန်လူမှုရေးအရာကျွန်တော်မြင်တာတစ်ခုကိုလည်းကျွန်တော်မေးချင်ပါသေးတယ်မဥလို့ဖြစ်စေချင်ပါတယ်ကျွန်တော်ထိုင်းဆိုကြပါစို့ကိုအောင်မျိုးမင်းရောက်လာရင်တော့ပူစီမယ်ထင်ပါတယ်ထိုင်းမှာဆိုလို့ရှိရင်ရုပ်ရှင်တွေထဲမှာအဲ့ဒီအင်ဂူရီအင်ဖော်အလုပ်သမားတွေပါတယ်အဲ့ဒီအခန်းတွေမှာကိုနှက်ကသူတို့ကြမ်းမြင်မှာဒူးထောက်ပြီးတော့ထိုင်နေရတဲ့သိယူယူကြိုးကြိုးနဲ့မြင်ရတာဟာအင်မတန်စိတ်မချမ်းမြေဝယ်ဖြစ်ပါတယ်သူတို့လူမျိုးစိတ်ထဲမှာစာနာစိတ်ရှိကောင်းရှိလိမ့်မယ်ဒါပေမဲ့သိခွဲကြရတဲ့ဆိုပြီးတော့အဲဒီရုပ်ရှင်တွေထဲမှာကိုအဲ့လိုတွေ့နေရတယ်မြန်မာနိုင်ငံမှာရောအဲ့ဒီအင်ကူအလုသမားတွေအပေါ်မှာပုံမှန်အဖြစ်ဆက်ဆံရေးကိုဘယ်လိုမြင်ပါလဲမဦးအလုသမားရေးလှုပ်ရှားသူတူအနေနဲ့မိသားစုနဲ့တန်းတူရည်တူထားပြီးဆက်ဆံခြင်းခံရတယ်လို့ထင်ပါရလားခင်ဗျာ
ဟုတ်ကဲ့ဒါထိုင်းနိုင်ငံကပေါ့နော်ရုပ်ရှင်တွေမှာအခုပြောသလိုမျိုးဟာအလုတ္တမအင်းစီအလုတ္တမတွေဟာခွဲခြားဆက်ဆံခံရတယ်ဆိုတာဒါကတော့ရင်းရှင်လူသားစားတွေအတွက်ဝါဒပြန့်တဲ့ကားတွေဖြစ်ပါလေတကယ်လည်းအဲ့လိုဟာမျိုးတွေလည်းတချို့တလူရှိခဲ့တာကိုလည်းကျွန်မကိုယ်တိုင်တွေ့ခဲ့ဥပါတယ်ရင်းနေပြီးပါတယ်ဒီပြည်ရင်းမှာဆိုလို့ရှိရင်လည်းတချို့ပတ်စံတအားချမ်းလာတဲ့အဖွဲ့အစည်းတွေပေါ့နော်အဖွဲ့အစည်းလူသားစားတွေမှာလည်းဒီလိုခွဲခြားဆက်ဆံတာရှိခဲ့ပါတယ်။ဒါကြောင့်မလို့လေကျမတို့နိုင်ငံမှာအခုလက်ရှိပေါ်ပေါက်နေတဲ့အလုပ်သမားတွေကိုမိဘူးနဲ့ကတ်တာအလုပ်သမားတွေကိုတိတ်လောက်တဲ့အထိရိုက်တာနှက်တာအလုပ်သမားတွေကိုဝဝလင်လင်မကြွေးတာပေါ့နော်အိမ်ပေါ်အလုပ်သမားတွေကိုဝဝလင်လင်မကြွေးတယ်ဆိုတော့ပြဿနာတွေကတစ်ဆင့်များပြားလာတာကိုတွေ့ရပါတယ
်။ဟုတ်ကဲ့ဦးအမြင့်ခင်ဗျာစောစောကပြောတဲ့ပြင်မှုကြီးပေါ့ခင်ဗျာမိဘူးနဲ့ကတ်တယ်ဆိုတဲ့ကိစ္စတွေအဲ့ဒီကိစ္စတွေကိုဦးအမြင့်တို့လိုကျိုးဆောင်တဲ့ပုဂ္ဂိုလ်တွေဒါစီနီရီစီရတ်တွေက
အမှန်တိုင်းအမှုတိုင်းဒါ justice ဖြစ်အောင်ပေါ့လေအမှန်တရားပေါ်ထွက်အောင်လုပ်တဲ့အခါမှာတရားဥပဒေကပုံမှန်လင်းလင်းဆောင်ရွက်ခွင့်ရှိပါလားခင်ဗျာဘယ်လိုအခက်အခဲတွေတွေ့ရပါလဲခင်ဗျာ
ကျွန်တော်တို့ငိုတဲ့ကအိမ်ပေါ်ထူတာကကျွန်တော်တို့နေပြောတာတော့မဟုတ်ဘူးပေါ့ဗျာလူအစ်င့်တန်းရကျွန်တော်တို့ကဒုက္ခနဲ့မအနှိမ့်ခါတဲ့လူတန်းသားပဲဖြစ်တာတဲ့ကအိမ်ရှိဆိုတာပြည်လည်လို့အိမ်ပေါ်ခေါ်တဲ့ဆိုတဲ့ကနည်းဆုံးလူလာတန်းသားဖြစ်ပြီဒီအိမ်ပေါ်နဲ့အိမ်ရှင်ဖြစ်လာရင်ကျွန်တော်တို့လူအခွင့်အရေးသမားတွေကဘလောက်ကြီးကူညီကူညီကျွန်တော်တို့မအေးယူနိုင်ပေါ့အခုကကျွန်မတရားသူကြီးဥအောင်ဖုံးဝင်းရဲ့ဇနီးနဲ့အိမ်ပေါ်နဲ့ဖြစ်တဲ့ကိစ္စမှာဆိုရင်အဲဥကြီးလေးဆိုတဲ့လူကပထမဆုံးရက်ွက်ယုံဇေသခန်းရောက်အောင်ကျွန်တော်တို့ပို့တယ်သို့တော့ဒီနေ့ခေတ်မှာကခုနလိုအစင်တန်းမြင်လာတဲ့လူတွေကဗမာပြည်မှာတရားဥပဒေနဲ့ပတ်သက်လာရင်ရာခိုင်နှုန်းကြီးနှီးပါးလောက်ကိုခံစားနေရတာကဝေရာဒူးရဲ့ရှိရဲ့အဲ့လိုပြစ်မှုကျူးလွန်တဲ့လူတွေဟာတရားဥပဒေရဲ့အရေးကိုခိုးပြီးကျူးလွန်လို့ရှိရင်ကျွန်တော်တို့ရှင်းနေတဲ့အနေနဲ့ဆောင်ရွက်ရအလွန်ခက်ပါတယ်အဲ့အရေးတွေကထွက်လာအရေးခိုးပြီးကျူးလွန်တဲ့လူကိုအရေးတွေကဆွဲဆွဲဖို့အတွက်ကတခုတည်းဒီအဲ့ဒီတရားသူကြီးဥအောင်ဖုံးဝင်းနဲ့အဲ့ဇနီးရဲ့ဇနီးနဲ့အိမ်ပေါ်တို့ဖြစ်တဲ့ကိစ္စတရားရုံးမှာဥရီရဲ့တရားရုံးအရေးအောက်မှာဥအောင်ဖုံးဝင်းရဲ့ဇနီးဟာခိုးရဲ့ရှိတော့မှာတာဝန်ချုပ်တွေမလုပ်တဲ့အတွက်လူခွေတွေဒီလုံးလုံးလုံးသမားခွေတွေလုံးလုံးဥပရီဘလောက်ကျွမ်းကျင်ကျွမ်းကျင်အဲ့အရေးကမှကဲတင်လို့မရပါဘူးဆိုတာတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးအမြင့်ပြောတာကဥပဒေအရေးအောက်မှာခုနယ်ဆိုတော့ဥပဒေကို၌ကဒီလူတွေကိုထိတွေ့လို့မရအောင်အကာအကွယ်ပေးထားသူလို့ဖြစ်နေတကယ်တော့ဒီလူတွေဟာဥပဒေရဲ့အပေါ်မှာရှိနေသလားဥပဒေကို၌ကပြဋ္ဌာန်းပြီးကာကွယ်ပေးထားတာလားဦးသိန်းတန်းဦးပြောပါဦးခင်ဗျာဦးသိန်းတန်းလည်းရှိနေကြည့်တူပါပဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဥပဒေကတော့ဥပဒေရဲ့ပြုစာအုပ်ထဲပါတဲ့အသေးပေကတော့ပင်ကူတဘောကတော့ဘသူ့အပေါ်မှာမှဒီကွာကြပြောင်းလဲတော့တာမရှိပါဘူး။ဒါပြခုနကခုနဆရာဦးမင်းပြောတဲ့အတိုင်းဥပဒေကတော့အချိန်ဝါဂုံရာဟုဂုံဒုအစင်တန်းအဲ့ဒီပေါ်မှာမူတည်ပြီးတော့ပြောင်းလဲနေတာကတော့လက်တွေ့ကျွန်တော်တို့ရင်ဆိုင်နေတဲ့တရားရှင်စနစ်အနေနဲ့ပါ။ဒါကတော့ဥပဒေသက်သက်ကတော့ညနာပိုင်းပါဘူး။ဒါပေမဲ့ဥပဒေကိုလုတ်တဲ့ဆောင်ရွက်တဲ့လူတွေကလည်းနားလိုက်တယ
်။ဟုတ်ကဲ့ခင်ဗျာဒါ judiciary judicial miscarriage ခေါ်တော့တရားဥပဒေအရဟောဒီကံဖြစ်နေတာ။ဟုတ်ကဲ့အခုကျွန်တော်ချွနေမဲ့အထက်မှာဒေါ်ညိုညိုသင်းရောက်လာပြီဖြစ်ပါတယ်လွတ်တော်မတူဖြစ်ပါတယ်ခင်ဗျာဒေါ်ညိုညိုသင်းကျွန်တော်ဆွေးနွေးနေတာကြားမယ်ထင်ပါတယ်နော
်
ဟုတ်ကဲ့မြန်မာပြည်တွင်းကအင်ဘော်ရီအင်ကူအလုံးသမားတွေရဲ့ဘဝကိုဆွေးနွေးနေကြတာဖြစ်ပါတယ်သူတို့အရေးစောစောကပြောတဲ့အတိုင်းဥပဒေကလည်းပဲအပြည့်ဆောင်ရွက်လို့မရတဲ့ကိစ္စတွေရှိတယ်လူမှုရေးအရာလည်းပဲစာနာမှုကင်းမဲ့စွာနှိမ့်ဆက်ညှဉ်းဆဲမှုတွေရှိတယ်ဒီကိစ္စတွေကိုလွတ်တော်မှာတင်ပြီးဆွေးနွေးတဲ့ထီကောရှိပါလားခင်ဗျာဘယ်လိုလွတ်တော်ကအမှတ်တွေဘယ်လိုသဘောထားရပါလဲဒီကိစ္စတွေကိုဘယ်လိုဆွေးနွေးကြသလဲ
ကျွန်တော်ကလည်းပုံပေါ်လည်းပြောရရင်တော့ဒီကိစ္စတွေကိုဒါပြည်သူ့စုလွတ်တော်မှာပေါ့နော်ပြည်သူ့လွတ်တော်နေပတ်လွတ်တော်ပေါ်နေပြည်သူ့စုလွတ်တော်မှာဒီကိစ္စတွေတကယ်ချင်းနဲ့ဆွေးနွေးတာတော့ကျွန်တော်တို့တည်းမကြားသေးပါဘူးသို့တော်ဟိုဥပဒေကတော့ဒီအမျိုးသမီးတွေအဆက်ဆက်ဒီဥပဒေပြန်ဆွဲဖို့ပေါ့နော်အစံဖက်ခံရတဲ့ဆိုတဲ့ကိစ္စမှာသူကတော့ဒါဟိုပေါ့နော်မရိမှုကျူးလွန်တဲ့လူတွေပေါ့နော်တကယ်မရိမှုကျူးလွန်တဲ့လူတွေဖြစ်တဲ့ဒါတုံးမြင့်ခံထားပြီးတော့ဥပဒေကိုပြန်ဆင်းဖို့ကြိုးစားခဲ့ပါတယ်ဒါပေမဲ့လည်းအာသူ့ရဲ့အဆိုအရဒါမှအောင်မြင်ခဲ့ပါဘူးပေါ့နော်အော်ကျွန်မကတော့ဒီနေရာမှာလေဒီမှာနေနေဥပဒေစစ်ဖို့ပဲကျွန်မပြန်ပြီးတော့ဟိုစစ်စစ်ချာပြန်ပြီးတော့ဟိုအဆိုင်ကိုအလုံးကိုပြန်ဥပဒေဆင်ခြင်ပါတယ်ဘာလို့ဆိုတော့ဒီနေရာဥပဒေစနစ်ကအမျိုးသမီးပေါ်မှာအကာအကွယ်ပေးတဲ့အာစစ်ဖို့ကအင်တန်ကိုပေါ့နော်အဆိုးအဆုံးပေါ့နော်နေရပေါ့နော်အားနေရပေါ့နော်အတတော်ကြီးတို့မှာအင်ဂျင်နီယာတွေနိုင်ချင်လိုက်ရင်ကိုဒီမှာနိုင်ငံမှာရှိတဲ့အမျိုးသမီးတွေကဥပဒေကြီးရာရာအင်တန်ကိုပေါ့ဒါအခွင့်အရေးတွေဆုံးရှုံးနေတယ်လို့ကျွန်မပြောမယ်အထူးသဖြင့်တော့ဒါအကြမ်းဖက်မှုတွေကတနေ့တခြားပေါ့အမျိုးသမီးတွေပေါ်မှာများပြားလာတာကိုကြည့်လို့ရှိရင်ကျွန်တော်နိုင်ငံမှာဒီအမျိုးသမီးတွေဟာဥပဒေရဲ့အကာအကွယ်ကိုထိရောက်ဆိုမရဘူးဆိုတာထင်ရှားနေတာပေါ့နော
်
ဒါပြမအသိဉာဏ်ပြောလို့ရှိရင်တော့ကျွန်တော်ဥပဒေစနစ်ကဘာအခြေခံထားလဲဆိုတော့ကျွန်တော်ကျောင်းသတိအောင်မှာရှိနေတဲ့အခြေအနေက
ကျောင်းမကြီးကိုဘယ်လိုသဘောထားသလဲဆက်ဆံတယ်လဲပေါ့နော်အဲ့ဒီလိုပုံစံမျိုးလိုပဲဒါကျမတို့ဟိုခက်ပြပြပဲပြောချင်တယ်ပေါ့နော်ဟုတ်ကဲ့အခုမှအရှင်တရားရုံးထားပါတော့အခုရောက်သွားပြီအာဒီလိုမျိုးကိစ္စတွေအတွက်ခံရတဲ့မျက်နှာတွေကမျိုးသမီးမျက်နှာမျိုးသမီးကအခုအင်ဘောပြဖြစ်ပေါ့နော်ဘယ်သူပဲဖြစ်ဖြစ်ပေါ့နော်မျက်နှာတွေမျိုးသမီးကတရားကိုရောက်လာပြီဆိုလို့ရှိရင်ကျမတို့တိုးတက်တဲ့ ချင်းကကဘာပေါ်မှာဒါအစ်အမျိုးဆုံးတော့အစိုးရဆုံးတော့ဒါဟိုပါเนาะအချမ်းထက်မှုအစိုးရဆုံးတော့ခွဲခြားဆက်ဆံမှုပုံစံဖြစ်တယ်ပေါ့เนาะဒါကြောင့်မလို့နိုင်ငံတော်တွေထဲမှာ zero tolerance policy ကိုကျင့်သုံးတယ်အမျိုးဆုံးအချမ်းထက်လို့ရှိရင်ဒီလိုစနစ်ကလောကအမျိုးသမီးကကိုင်ရက်တယ်ပြဿနာကဘာလဲဆိုတော့အမျိုးခုဒီလိုစီမံကဘာလို့ group ဆိုတဲ့တပ်တွေပြောင်းတာဝန်ကိုခံရတဲ့အမျိုးသမီးကတပ်တွေပြောင်းဖို့တောင်းမှု
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကောင်းပါတယ
်ရလာလေနော်အဲ့ဒါအဲ့ဒါကိုအဲ့ဒါကိုကစကျွန်တော်ကစတင်ရအ
ောင်ဟုတ်ပြီတော့ညိုသိန်း
ခင်ဗျာတေးချလို့ရှိရင်စက်တူပြန်တောင်းရင်သူ့ပေါ်မှာလုံးဝမကြောက်ရောက်စီရအောင်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်စီမံနေရှင်းနေကြီးနှစ်ယောက်ပါပါတယ်ဒီကိစ္စကိုကျွန်တော်မေးပါမယ်ဒါပေမဲ့အဲ့ဒါကို burden of proof ကိစ္စကိုမဆွေးနွေးခင်မှာတော့ညိုသိန်းကိုတခုမေးချင်တာလွတ်တော်ကုစလေတွေဒီကိစ္စကိုလွတ်တော်မှာဆွေးနွေးရမကြဘူးဆိုတော့ဥပမာအဖြစ်ပကိုးမာလာဖြစ်တယ်ပကိုးမာအဲ့ဒီဖြစ်တဲ့ကိစ္စလောက်ဟောတောင်းနှင်းဖြစ်တဲ့ပြည်မှုကြီးတစ်ခုကိုအဲ့ဒီသံဃာ constituency ကလွှတ်တော်အမတ်ကဒီလိုဖြစ်ဖြစ်နေပါတယ်ဆိုတော့လွှတ်တော်မှာမပြောကြဘူးလားဒီမိုကရေစီနိုင်ငံတိုင်းမှာဒီလိုဖြစ်နေဆိုတော့လွှတ်တော်အမတ်ကသူ constituency ထဲမှာရှိရကိစ္စကိုလွှတ်တော်မှာတင်ပြဆွေးနွေးတာပဲခင်ဗျအဲ့ဒါမျိုးကြတော့မလုပ်ကြဘူးလားဆိုတော့ကျွန်တော်သိချင်ပါတယ်လွှတ်တော်အမတ်တွေနဲ့တော့ညူသိန်းဆက်ပြ
ီးတယ်ကျမကတော့လေဒါမီဒီယာမှာတော့ကျမမတွေ့ဘူးသို့တော်လည်းလွှတ်တော်အမတ်ကလည်းသူကဟိုမေပါလေခြေဝန်မပြရတဲ့မိကုန်မိကွန်ရှိတော့သံဃာလွှတ်တော်အမတ်ကခြေဝန်မပြရတဲ့မိကုန်ပေါ့အစိုးရကစာဖြစ်ဖြေရတဲ့မိကုန်များမိသလားတော့ကျမတော့မသိဘူးပေါ့နော်သို့တော်လည်းကျမတို့ရဲ့လွှတ်တော်နည်းဥတွေဒီမှာဒါအားနည်းချက်တည်းအနေနဲ့ဘာပါနေလဲဆိုတော့တရားရုံးကိုရောက်နေတဲ့ကိစ္စတွေကိုပေါ့နော်ပန်းမဖြစ်ပေါ့နော်မမေ့မြရဘူးဆိုတဲ့နည်းဥတွေကရှိထားတယ်ဒါကြောင့်မို့ဒီနည်းဥတွေကန့်သတ်ချက်ကြောင့်များသက်ဆိုင်ရာ constituency ကလွှတ်တော်ကိုယ်စားလှယ်များဒီတရားရုံးရောက်နေတော့ကိစ္စကိုမမေ့တာလားလို့တော့ကျမတွေးမိတယ်လေပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆရာဦးမြင့်ခင်ဗျာ burden of proof ကိစ္စအမျိုးသမီးတွေညှဉ်းပန်းနှိမ့်ဆက်ခံရရင်အင်းစေအလုပ်သမားတွေအင်းဖော်အလုပ်သမားတွေအပါအဝင်သူတို့ဟာညှဉ်းပန်းနှိမ့်ဆက်ခံရပါကြောင်းတရားရုံးမှာသူတို့ကသက်သေပြဖို့တောင်းသူတို့ပခုမှရှိရတဲ့အဲ့လိုမျိုးမရှိသင့်ဘူးလို့ဆိုပါတယ်လွတ်တော်အမတ်တော်ညူညူသင်းကဘယ်လိုသဘောပါလဲဦးအင်းမြင့
်အဲဒေါ်ညူညူသင်းကတရားရုံးရောက်ပြီးစစ်တဲ့အခြေအနေနဲ့တက်တဲ့ကဥပဒေပုံမှာတရားတည်းရာပြောတာအလုံးကြည့်အောင်ကျွန်တော်အတူတူပြောရတော့မအေးယူအောင်ကိစ္စကျွန်တော်တို့ရက်ွက်ပြည်သူလူထုနဲ့ကျွန်တော်တို့ဥပဒေနားလဲတဲ့လူကရဲစခန်းတိုက်လိုက်တယ်။ဒီအမှုကိုတရားသူကြီးကိုယ်တိုင်သူ့ဘိမဆွတဲ့အမှုကိုလိုက်ဖြတ်တယ်။အဲ့လိုဖြတ်တဲ့အချိန်မှာကျွန်တော်တို့ကတိုင်လိုက်ရင်တိုင်ကျတော့တော်တော်နဲ့မဖွင့်ပေးဘူး။ဖွင့်ပေးပြန်တော့လေရှင်းနေဥပဒေနားလဲပေမဲ့ရဲလုတ်ပိုင်ခွဲ့ equality ထဲမှာကျွန်တော်တို့ကတွားဆွတ်ဖက်လို့မရတဲ့အတွက်အဲ့ဒီမှာကျွန်တော်တို့အားနည်းချက်တစ်ခုတွေ့ရှိပါတယ်။သူစစ်ချင်တာစစ်တယ်ဒီကစခမှုကဥသိဥပါစစ်ချင်တာစစ်ပြီးတော့အကြံပေးကဥရိယာရှိမျိုးနဲ့ဥရိယာရှိဒီလူမပါဘူးဒီလူပဲဆွဲပါဆိုရုံးရောက်လာတယ်ရုံးရောက်လာတယ်တရားခံကိုဖမ်းမယ်ဟာမဖမ်းဘူးလုံးကိုတရားခံပြင်းနဲ့တင်းတယ်ပကိုးမျိုးနဲ့တရားရုံးမျိုးရောက်တဲ့အခါမှာတရားခံမျိုးမရှိကြောင်းဖြစ်တော့တရားခံမျိုးနဲ့အမှုကိုယာယီပိတ်ထားတဲ့အဲ့အောက်ထက်တဲ့ကျွန်တော်ရှိနေပါလို့မလဲဥရိဘက်ကတရားလူဘက်ကလိုက်ရင်ဥပဒေရရှိရခွင့်ပြုချက်နဲ့လိုက်ရမယ်ဆိုတော့ဥပဒေရရှိရခွင့်မပြုကျွန်တော်တို့အပြင်ကဘလောက်ကြီးကူစီကျွန်တော်ရှိတယ်ဘာလို့မလဲ
ဟုတ်ကဲ့
နောက်တစ်ချက်အခုတရားရုံးမှာပြစ်ထားပြီတရားခံမေးတဲ့သူဥအောင်ဖုံဝင်ကအမှုဖြတ်တဲ့မပါလာဘူးဥအောင်ဖုံဝင်တောင်းလင်းကြီးကြောင်းသွားပြီအခုရာထူးတောင်တိုးတယ်သူမိမရှိနေတာသိတယ်ဘယ်ရဲမှမပါဘူးရုံးမှာတော့တရားခံပြေးအဲ့ဒါဥပဒေကကျွန်တော်တိုက်ပြီးမှာသုံးရမရဒါကိုတွက်ကြည့်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျဦးသိန်းသံဦးရဲ့သဘောထားလေးဒီကိစ္စမှာသိချင်ပါခင်ဗျာဦးသိန်းသံဦ
းအဲ့ဟိုကျေတုံးတဲ့လူတွေပေါ်ကြည့်တာပေါ့နော်ခုနကဟိုသက်သေးကဥပဒေပေါ်ပါတရားတရားသက်သေးပြတောင်းကတော့ဟိုအခုကျွန်တော်ထင်ပါတယ်အဲ့ဒါတော့ရေးပုံရသဘောပါကျွန်တော်တို့တရားရုံးကိုရောက်လာပြီးတော့အခုတောင်းဆိုချက်တစ်ခုရှိလာရင်တော့သူကသက်သေးပြရမှာဒါကတော့မူသဘောပါအဲ့ဒါတော့မူသဘောပါဒါခုနကကျဦးကြီးပြောလို့ကျန်တဲ့ထူးခြားချက်တွေကတော့ကျွန်တော်တို့တိုင်းပြည်မှာများလာပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကကျွန်တော်ဒီအခုတော့မြန်မာနိုင်ငံမှာအိမ်ပေါ်မျိုးသမီးလေးတွေ ပူပြီးများလာရတယ်ပူပြီးနစ်လာတယ်ဆိုတာကျွန်တော်ဘာတစ်ခုကြားရလဲဆိုတော့တိုင်းရင်းသားဒေသနယ်စွန်းနယ်ပြားတွေမှာသူတို့ဘဝလုံခြုံမှုမရှိဘူးစစ်ပွဲတွေဖြစ်နေတယ်အဲ့ဒါကြောင့်မိဘတွေကအဲ့ဒီမှာမထားခြင်းလို့မြို့ကိုပို့တယ်မြို့မှာပို့တဲ့အခါသူတို့ဖြစ်သူလိုပဲသူတို့သားမိတွေဘယ်လိုနေရတယ်ဆိုတာလဲဂယုမဆိုင်နိုင်မင်းနဲ့ပြစ်ထားရတယ်ဆိုတဲ့သတင်းလည်းကြားပါရတယ်ဆိုတော့မမမဦးတို့ချစ်ချစ်ရေးလှူရှားတဲ့ပုံစံတွေကပူစီမဲ့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာပြည်တွင်းငင်းချမ်းရေးအခြေအနေနဲ့ဒီကိစ္စကဘလို့ဆက်ဆက်နေပါလဲနည်းရှင်းပြပါလားခင်ဗျာဆက်ဆက်မှုရှိပါလားဒီန
ေ့ငင်းချမ်းရေးမရှိတဲ့အတွက်ကြောင့်မို့လို့ဒီလူဟာတစ်ဖြည်းဖြည်းနဲ့ဆင်းရဲမွဲတည်မှုတွေများလာတယ်ဆင်းရဲမွဲတည်မှုကြောင့်မို့လို့ဒီကလေးအလုပ်သမားတွေအင်အားတွေများလာတယ်ဒီလူသမီးအလုပ်သမားအင်အားတွေများလာတယ်အဲ့ဒီပုံမှာအလုပ်ရှင်တွေကမျိုးမျိုးပေါ့နော်ဟိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေခံရတယ်သာဆက်ဆက်နေပါလေကျမတို့ပြည်တွင်းငင်းငင်းရေးမရှိတဲ့အတွက်ကြောင့်မို့လို့ဒီဒုက္ခတွေကိုပြည်သူလူထုအားလုံးဆင်းရဲသားပြည်သူလူထုအားလုံးခံစားနေရတယ်ကျမချင်းပြောချင်ပ
ါဟုတ်ကဲ့နောက်တချို့နိုင်ငံတွေမှာဒီနိုင်ငံတို့မှာနောက်ပြီးတော့တလောတော့ကလည်းဗြိတိန်မှာကြားရပါတယ်အဲ့လိုဒီအာရှဘက်ကခေါ်လာတဲ့အိမ်ပေါ်ပဲအဲ့လိုအိမ်ပေါ်လိုထားပြီးတော့အိမ်ပေါ်ကိုအပြင်ထွက်ခွင့်မရှိဘူး24နာရီလုံးမရတဲ့အိမ်ထဲမှာပဲနေရသူ့ဘဝတုတ်တက်မှုသူဘာမှရှာဖွေလို့မရဘူးအဲ့ဒါမျိုးတွေဖြစ်တယ်ဆိုတော့သူပြင်းငယ်ငယ်လေးဆိုရင်ကြောင်းလည်းမနေရဘူးအဲ့လိုလုံနေရတဲ့လူတွေတစ်ခါတလေတွေ့ရတဲ့အခါဒီဘက်မှာကတော့ anti slavery ဒါကျွန်းစနစ်တိုက်ဖြတ်ရေးဥပဒေသူတို့ဟာကျွန်းလိုခိုင်းစေမှုဆိုပြီးတော့အရေးယူတာတွေ့ရပါတယ်မြန်မာနိုင်ငံမှာရောဒီလိုဥပဒေမျိုးရှိပါလားအဲ့ကျွန်းစနစ်လိုခိုင်းစေတဲ့ကိစ္စဆိုပြီးတော့သီးခြားဥပဒေပြဋ္ဌာန်းထားတာရှိပါလားခင်ဗျာဆရာဦးဝင်းမြင
့်အကတော့မရှိပါဘူးကျွန်တော်တို့ဟိုအခြေခံလူတန်းစားနားလည်အောင်ပြောရရင်တော့အောက်ခြေလူတန်းစားဒီအမှုဖြစ်လာရင်လုံပိုက်ခွင့်ရှိတဲ့ရဲတရားရုံးဥပဒေရာရှိစိုက်တယ်လို့လုံလို့ရတဲ့ဖြစ်ပါကျွန်တော်တို့ဗမာပြည်မှာတိုင်းပြည်မှာတရားဥပဒေဆိုတာမရှိပါဘူးပဲကျွန်တော်ပြောချင်ပါတယ်
ဆရာဦးသိန်းသားဦးအဲ့အင်းစေးအလုသမားတွေကိုလည်းပဲအများလိုပဲဒါတနေ့၈နာရီပဲလောက်ရမယ်အလုခွင် working condition ပေါ့လေဘယ်လိုအလုခွင်အခြေအနေဘယ်လိုဖြစ်ရမယ်ဘာညာဆူရာမျိုးလုံနိုင်မယ်အလားအလာကောဘယ်လိုမြင်မှာလဲအရှိကိုကျွန်တော်မျှော်ကြည့်မယ်ဆိုရင
်ဒါကတော့အတူတူလောက်အောင်ထင်ပါတယ်ခင်ဗျာဘာလို့သူတို့ပြန့်ကျဲနေလဲဖြစ်တယ်ပေါ့နော်ကျွန်တော်ကဒီလိုတဦးချင်းဖြစ်နေတဲ့ individual အလုသမားအမျိုးသားပေါ့နော်ကကြပိုင်မှုမပြောနဲ့တကယ်အုံနဲ့ချင်းနဲ့စုလိုက်ပုံနဲ့ရှိပြီးတော့စနစ်တကျမှတ်ပုံတင်ထားတဲ့လုပ်ငန်းတွေမှာရှိတဲ့လူ့သမားတွေရဲ့အခွင့်အရေးတော်မှာကျွန်တော်တို့တင်းပြကြပြရအောင်ဆောင်ရွက်မပေးနိုင်သေးပါဘူးအဲ့ဒါတော့ကျွန်တော်တင်နေတော်တော်အလံဝေးဖို့ပါပါ
တော်ညိုညိုသိန်းတို့လွှတ်တော်ကတော့ဒီကိစ္စမျိုးမစဉ်းစားနိုင်ဘူးလားခင်ဗျာလွှတ်တော်အမတ်တွေကလက်ဦးမှုယူပြီးတော့ initiative ပေါ့လေစတင်စဉ်းစားပြီးတော့ဒီလိုပြဋ္ဌာန်းရမယ်အင်းစေလူ့သမားတွေအတွက်ဒီနေ့ရှင်းနိုင်ပဲအလုပ်ခွင့်အခြေအနေကဘယ်လိုဖြစ်ရမယ်ဘယ်လိုအကျိုးခံစားခွင့်ရှိစေရမယ်ခွင့်ရတွေဘယ်လိုရှိရမယ်ဆိုတာမျိုးပြဋ္ဌာန်းနိုင်မယ်အလားအလာတော့မရှိဘူးလားခင်ဗျာ
ကျမကတော့ဒါအနည်းနဲ့အမြန်ဆိုလို့လွှတ်တော်မှာပေါ့နော်ဒီအမျိုးသမီးတွေကိုကာကွယ်ပေးဖို့ဥပဒေနဲ့ပတ်သက်ပြီးတော့အနည်းနဲ့ငံကြံစည်ချင်ပါလေတို့တို့ပုံမှန်လေးတင်ကြရရင်တော့ကျမထင်ပါလေ2014အတွင်းမှာတော့ဒီဥပဒေပေါ်ပေါက်လာဖို့ကတော့ဝေးပါသေးတယ်လို့ကျမသုံးသပ်ပါတယ
်2014အတွင်းမှာပေါ်ပေါက်ရင်တော့ဘယ်တော့ပေါ်ပေါက်နိုင်မယ်လို့ကျွန်တော်မျှော်လင့်မယ်2015ရွေးကောက်ပွဲပြီးရင်တော
့ဟုတ်ပါတော့လေအမျိုးသမီးအဖွဲ့တွေကတော့ဦးအားထုတ်မှန်တဲ့ကြိုးပမ်းတွေကတော့လူမှုဝန်ထမ်းဝန်ကြီးဌာနနဲ့ဒီထက်အမြင်များတိုးပြီးတော့အလုပ်လုပ်မယ်ဆိုရင်တော့2015ပေါ့နော်ဒီလွတ်တော်တက်တန်းမကုန်ခင်တော့ဒါကျွန်တော်တို့ဒီအမျိုးသမီးတွေကိုကာကွယ်ရေးဥပဒေတရက်ကပေါ့နော်ဒါဟိုပေါ်ပေါက်လာပြီးမယ်လို့ကျွန်တော်မျှော်လင့်ပါတယ်2015လွတ်တော်တက်တန်းမကုန်ခင်ပေါ့လေ
ဟုတ်ကဲ့မမမဦးရောကောဒီအရေးအတွက်ဘလောက်များဆောင်ရွက်နိုင်တဲ့အခြေအနေရှိပါလဲခင်ဗျာဒီ NGO တစ်ခုအနေနဲ့အင်မတန်အင်အားကြီးတဲ့ NGO လူအဖွဲ့အစည်းတစ်ခုဖြစ်ပါတယ်88မျိုးဆက်အဖွဲ့ဆိုတာ
ဟုတ်ကဲ့ကလေးအလုသမားနဲ့ပတ်သက်လို့ပေါ့နော်1964ခုနှစ်ကလေးအလုသမားဥပဒေမှာအသက်13နှစ်ပြည့်ပြီး16နှစ်မပြည့်သေးတဲ့လူကိုကလေးလို့သတ်မှတ်ပါတယ်အဲ့ဒီကလေးတွေကိုခိုင်းတဲ့အခါမှာအလုချိန်က၄နာရီပဲခိုင်းပိုင်ခွင့်ရှိပါတယ်ဒါဥပဒေထဲမှာသတ်မှတ်ထားတဲ့ကျမတို့နိုင်ငံရဲ့ဥပဒေပေါ့နော်ကလေးအလုသမားဥပဒေဒါပေမဲ့အဲ့ဒီဥပဒေကစာအုပ်ထဲမှာပဲရှိတယ်အလုပ်ရှင်တွေကကလေးတွေကိုအချိန်ပြည့်ခိုင်းစေတယ်အလုပ် OT ချိန်တွေကိုအများကြီးခိုင်းတယ်ပေါ့နော်ဒီကိစ္စတွေမှာလည်းတက်ဆိုင်ရာ ူတွေဆိုင်ဆိုင်ရာပေါ့နော်ဌာနဆိုင်ရာအဖွဲ့အစည်းတွေကလည်းဒီဒါကိုမျက်ွယ်ပြုထားတာရှိတယ်လေ။ဒါဥပဒေကစောက်ထဲမှာပဲရှိတယ်လုံးဝအသက်ဝင်မှုမရှိဘူး။လက်တွေ့ဘဝထဲမှာဘာမှအတုံးမကျအတုံးမဝင်ဘူးဖြစ်နေတယ်လေ။ဒါဟာပြောရမယ်ဆိုလို့ရှိရင်ဝင်များတရားနိုင်ဆိုတဲ့ပုံစံမျိုးသက်သက်ရှိတဲ့လူကဒီရတဲ့အလုပ်သမားတွေပေါ်မှာလုတ်ချက်လိုလုတ်ခိုင်းရင်လိုခိုင်းတိုင်းလိုရှိနေတယ်ဆိုတာမျိုးဖြစ်နေတယ်ကျမတို့နိုင်ငံရဲ့အခြေအနေကလေ
။
နောက်ဆို1951ဥပဒေမှာဆိုလို့ရှိရင်ကလေးအလုပ်သမားတွေကိုညနေ6နာရီကနေပြီးမနေ့9နာရီထိခိုင်းစေတိုင်းကမရှိပါဘူး။ဒါပေမဲ့လှိုင်းသားရဆက်မှုဆောင်ရှေ့တိတာဆက်မှုဆောင်မှာရှိနေတဲ့ကလေးအလုပ်သမားတွေကလူကြီးတွေနဲ့တန်းတူအလုပ်လုပ်နေရတယ်။နောက်ကလေးတွေကိုဝန်တော့ဝန်ဘူးကြီးနေတဲ့ဝန်လို့ဝန်ဘူးတွေအာမားတဲ့နေရာမှာခိုင်းစေဖို့မရှိဘူး။နောက်ပြီးတော့ဒီအန်ရရှိတဲ့နေရာတွေမှာခိုင်းစေခြင်းမရှိဘူး။ဒါပေမဲ့လုံးဝနဲ့လေးလလောက်ကပေါ့နော်ဒီမှာအင်တာနက်တစ်ခုမှတွေ့လိုက်တယ်။အသက်7နှစ်ရွယ်ကလေးတယောက်ဟိုမိကိုဟိုထိုးရင်းနဲ့ပိုက်ကိုထိုးရင်းနဲ့အဲ့ဒီပိုက်ကပွင့်ထွက်ပြီးတော့ကြောင်မီးတွေးပိုက်ကပွင့်ထွက်ပြီးတော့တကူလုံးလောင်သွားတယ်။အဲ့ဒါကအဲ့ဒီကလေးရဲ့အလုရှင်ကဒီပေါ့နော်ဥပိုင်ဖြစ်နေတယ်ရှင့်
ဟုတ်ကဲ့
ဥပဒေကစပြီးတော့ဒီကလေးအလုပ်သမားတွေကိုအန်ရဖြစ်ဥပဒေတွေကိုချိုးဖောက်ပြီးကလေးတွေကိုခိုင်းနေမှာတော့ဒီပုဂ္ဂလိကလုပ်ငန်းရှင်တွေဆိုတာ
တော့ကလေးတွေဟုတ်ကဲ့
နိုင်ကျင့်ကျင့်နိုင်ကျင့်နေတော့မှာပဲလေ
ဟုတ်ကဲ့ဟုတ်ကဲ့အဲဥပိုင်ငငယ်ရုံးကမောင်ပိုင်ကိုပိုင်တော်တော်ဆိုရက်ကိုပိုင်လူတွေကနောက်ကြတယ်မကြခဏပဲသူရဲ့ပြတ်တန်ရကြတယ်ဆိုတော့ဆရာဦးရင်းမြင့်ကိုကျွန်တော်နောက်ဆုံး1မိနစ်အချိန်ကြမှာလဲအကောင်းဆုံးဖြစ်အောင်ဘာလို့သင်ပါလဲခင်ဗျာဆရာရဲ့ဉာဏ်လေးပြောပါဦးခင်ဗျာ
အကောင်းဆုံးဖြစ်အောင်လာတော့ဥပဒေကြီးလုတ်ပိုက်ခွင့်ရှိတဲ့လူတွေဇာတိတ္တမကောင်းတာဇာတိတ္တကောင်းပြီးမှန်မှန်ကန်ကန်လုတ်ပေးတဲ့ဥပဒေကိုကင်ွယ်ဖြစ်ရှင်းနိုင်တဲ့လူဟာယာကိန်းလုံးနဲတဲ့အတွက်အဲ့ဒီလူတွေကိုကျွန်တော်တိုင်းပြည်မှာဘလောက်ကြီးဥပဒေသစ်တွေပြဋ္ဌာန်းပြဋ္ဌာန်းဥပဒေကင်ွယ်ရတဲ့ရဲအရာရှိတွေတရားသူကြီးတွေဥပဒေအရာရှိတွေအကျင့်ဇာတိတ္တမကောင်းတဲ့တိုင်းပြည်ကိုအကျင့်ဇာတိတ္တကောင်းအရင်ပြီးပြီးတော့မှဒီလိုတရားသူမျိုးဒီလိုမျိုးတွေကိုလက်တွေ့ချုပ်ပြည့်တော့လိုက်နာတဲ့လူတွေ့ပါလိမ့်မယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဘူဟိုကြီးပဲပြင်နေလို့မရဘူးလူကိုပါပြင်ရမယ်ဆိုတဲ့သဘောဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်ပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေနတ်စင်နဲ့သွားရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျောင်းစံသားစီစဉ်တင်ဆက်တဲ့ဒရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ VOA ကနေအခုတန်လှည့်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြည့်ပြည့်ချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိအစဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။လိုင်းနိုမီတာ25လိုင်းနိုမီတာ32နဲ့လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုမဆုမြတ်မုံကကြေညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအခြေပိုင်းမှာပြီးခဲ့တဲ့လတုန်းကဖမ်းဆီးခံထားရတဲ့ဥရောပလေးလာစောင့်ကြည့်သူတွေကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြန်လွှတ်ပေးလိုက်ပါတဲ့ OSCE အဖွဲ့ဝင်နိုင်ငံကလေးလာသူ9ယောက်နဲ့သူတို့နဲ့အတူအဖမ်းခံထားရတဲ့ယူကရိန်း5ယောက်ကိုခွဲထွက်ရေးသမားတွေကပြန်လွှတ်ပေးခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းမှာတော့တောက်ချနေတဲ့ကမြေပြိုကျမှုအတွင်းမှာပျောက်ဆုံးနေစေလူပေါင်းထောင်ချီကိုကူညီခဲ့တဲ့သူတွေကရရပစ္စည်းတွေတုံးပြီးတော့ရှာဖွေနေကြပါတယ်။ယာနဲ့ချီသေးဆုံးခဲ့ပြီးတော့ပျောက်ဆုံးနေစေ2000ကျော်ဟာတည်သလားရှင်သလားဆိုတာကိုလည်းမသိရသေးပါဘူး။ပွင့်လင်းလွတ်လပ်ပြီးတော့မူမတူရှင်တွဲမှုကိုလက်ခံတဲ့သတင်းမီဒီယာတွေအနေနဲ့လုံခြုံတဲ့ဝင်းကျင်ကြမှာအကြောက်တရားခင်းရှင်းစွာနဲ့သတင်းတွေကိုထုတ်ပြန်နိုင်ရမယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာတော့လက်ရှိအခြေအနေရောက်ဖို့အတွက်ဘလောက်စ조사ခဲ့ရတဲ့နောက်ထပ်ဘလောက်အထိစ조사သွားဖို့လိုနေသေးတယ်လဲဆိုတာကိုကမ္ဘာသတင်းလွတ်လပ်ခွင့်နေမှာပြန်လည်သုံးသပ်ဖို့အကောင်းဆုံးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ပြည်သူ့တန်တမန်ရေးရာနဲ့ပြည်သူ့ရေးရာလက်ထောက်ဝန်ကြီးRichard Stengel ကပြောပါတယ်ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်ရန်ကုန် American တန်ယုံရဲ့ Facebook စာမျက်နှာမှာ Mr. Stengel ရဲ့သတင်းစကားဗီဒီယိုကိုဖော်ပြထားတာပါကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကတတိရှိတဲ့သတင်းတောက်တွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းကိုလည်း Mr. Stengel ကဒီပြောထားပါတယ်မြန်မာသတင်းလောကအတွက်ရှေ့ဆောင်လမ်းပြပေးခဲ့တဲ့ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကိုလည်းဥညွတ်ပါတယ်လို့ဒီ American တန်ယုံ Facebook စာမျက်နှာပေါ်ကသတင်းစကားဗီဒီယိုထဲမှာသူကပြောထားပါတယ်။တခါထိုင်းနိုင်ငံမှာကျင်းပမှုရှိတဲ့ထွေထွေရွေးကောက်ပွဲမှာတော့သူ့ရဲ့ပါတီဝင်ရောက်ရှင်းပြမှာမဟုတ်ဘူးလို့အတိုက်ခံဒီမိုကရက်တစ်ပါတီခေါင်းဆောင်အပိစစ်ဝဲချာချီဝါကပြောလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညာစီစဉ်ထုတ်လို့ရေမှုကမတန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကာတစ်စ်ပိုင်နန်ဖြစ်ပါတယ်ရှင်။ကျမရောနန္ဒာချက်မှာ VOA American တညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းနိုမီတာ24 25နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.